Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2015ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးနေ့ညနေပိုင်း6နာရီကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှာစင်နိုင်ပါရှင်။ကျမခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ဆီးရီးယားရေးနိုင်ငံတကာဆွေးနွေးပွဲကိုဒီကနေ့ပြန်နာမှာကျင်းပဖို့ရှိပါတယ်။ဂျပန်ကအမေရိကန်စစ်စခန်းတစ်ခုဆောက်လို့ရပြန်စတင်နေပြီးကန့်ကွက်သူတွေကလည်းကန့်ကွက်တော့မှာပဲ။မြန်မာရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေရှိနေတယ်လို့ကုလအလူခွင့်ရေးကိုယ်စားလှယ်ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
အခုညနေခင်းနာဆင်ရမယ့်နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနေရာပြောင်းလဲကြောင်းကိုပြောပြပေးသွားမှာဖြစ်ပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတပ်ပွဲအခြေအနေတွေနဲ့ပတ်သက်လို့
မနေ့ညလည်းလက်နက်ကြီးကျထားတော့ကျောင်းသားတွေဆိုညကလေးကရှောင်ထားတာလက်နက်ကြီးကျတာကကျောင်းနဲ့ကိုက်ငါးဆယ်လောက်ပဲဝေးတာဟောနေ့နှလုံးထိတယ်အဲ့
ရှမ်းတန်တော်စင်သတင်းတော်နန်းဟွန်ရဲ့ပြောကြားချက်ဖြစ်ပါတယ်။နားဆင်ကြရမှာပါရှင်။တခါဘကတာများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုဖမ်းသွားပေမဲ့ဘယ်နေရာမှာချုပ်နှောင်ထားတယ်လဲမသိရသေးတဲ့အခြေအနေနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင်။
ဆီးရီးယားရေးနိုင်ငံတကာဆွေးနွေးပွဲတွေကိုအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့စတင်ပဖို့စီစဉ်ထားပါတယ်။ဆီးရီးယားမှာ၄နှစ်ခွဲကြာဆက်မပြတ်ဖြစ်နေတဲ့ထိတ်လန့်တုံ့လုပ်ဖွယ်အခြေအနေဆုံးသက်စေဖို့ဒါဟာလက်ပေါင်းများစွာအတွင်းအလားအလာအကောင်ဆုံးအခွင့်အလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီကနေ့လုံမဲ့ဒုတိယအကြိုအလုပ်သဘောဆွေးနွေးပွဲတွေမှာအမေရိကန်ပြည်ထောင်စုရုရှား၊ဆော်ဒီအာရေဗျားနဲ့တူရကီနိုင်ငံတွေကအကြီးတန်းတက်တမန်တွေတက်ရောက်ကြပါမယ်။တောက်ကြနေမှာတော့ဆီးရီးယားဆွေးရောက်ကိုအဓိကကြောထောက်နောက်ခံပေးနေတဲ့နိုင်ငံတွေထဲကအီရန်နိုင်ငံအပါအဝင်တခြားနိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တဲ့အစည်းအဝေးကိုလုပ်မှာပါ။ဆီးရီးယားရဲ့နိုင်ငံရေးအနာဂတ်နဲ့ပတ်သက်တဲ့နိုင်ငံဆောင်ဆွေးနွေးပွဲတွေမှာတိုးတက်မှုရနိုင်မယ့်အလားအလာပေါ်အမေရိကန်လွှတ်တော်အမတ်တချို့ကတော့မေးခွန်းထုတ်နေကြပါတယ်။အထူးသဖြင့်တော့သမ္မတဘာရှောလိုင်အာဆတ်အပေါ်အမေရိကန်ကထားတဲ့သဘောထားနဲ့ရုရှားနဲ့အီရန်နိုင်ငံတွေကထားတဲ့သဘောထားကြောင့်မှကွဲပြားနေတာကြောင့်ဖြစ်ပါတယ်
။ဂျော်ဒန်မြစ်နောက်ဘက်ကမ်းမှာဒီကနေ့ဓာတ်ထုတိုက်ခိုက်သူပါလက်စတိုင်းတဦးပြစ်ခတ်ခံရပြီးဒဏ်ရာပြင်းထန်ရသွားတယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့ကပြောပါရယ်။ကပီစုတခုကြောက်ရွံ့လို့ဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးနေတဲ့အစ္စရေးနဲ့ပါလက်စတိုင်းကအကြမ်းဖက်မှုတွေထဲမှာဒါဟာအခုနောက်ဆုံးဖြစ်ရပါ။နှစ်ချမ်းကွဲနေတဲ့ဟေဘရွန်မြို့က Tomb of the Patriarchs ဘာသာရေးအထွတ်မြတ်အနေအနီးမှာဖြစ်ပွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုအတွင်းမှာတော့အစ္စရေးစစ်သားတဦးဒဏ်ရာအနည်းငယ်သာရခဲ့တယ်လို့အစ္စရေးစစ်တပ်ရဲ့ညင်ကြက်တခုမှာဖော်ပြထားပါရယ်။အစ္စရေးခြေချနေထိုင်သူတွေရှိတဲ့အဲ့ဒီနေရာမှာတင်းမာမှုတွေအရှိန်မြင့်နေတာပါ။တလကြော်ကြပါလက်စတိုင်းအကြမ်းဖက်မှုတွေအတွင်းအစ္စရေး17ယောက်နဲ့ပါလက်စတိုင်း58ယောက်သေဆုံးခဲ့ရပြီးပါပြီ။ပါလက်စတိုင်းအများစုသေဆုံးရတာဟာအစ္စရေးအရက်သားတွေရဲနဲ့စစ်သားတွေကိုသူတို့ကဓာတ်နဲ့ချိုးဒါမှမဟုတ်ပြစ်ခတ်တိုက်ခိုက်တဲ့အချိန်တွေနဲ့အဲ့ဒီလိုတိုက်ခိုက်ဖို့ကြိုးစားတဲ့အချိန်တွေမှာသေဆုံးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါရယ်။မွတ်စလင်တွေရောဂျူးတွေရောလေးမြတ်ထားတဲ့အရှိဂျေရုဆလင်ကဘာသာရေးအထွတ်မြတ်နေရာကိုအစ္စရေးတို့ကသိမ်းပိုက်ပြီးပါလက်စတိုင်းရက်ွက်တွေကိုနေရာကနေဖယ်ရှားဖို့စီစဉ်နေတဲ့ဆိုတဲ့ကောလာဟလတွေကြောင့်အကြမ်းဖက်မှုတွေအရှိန်မြင့်လာခဲ့တာပါ။ဒီခြေနေတွေကိုချက်ချင်းမရက်တန်နိုင်ဘူးဆိုရင်အကြမ်းဖက်မှုတွေဟာကပ်ပီးစိုးကြီးတစ်ခုချရသလိုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇိုင်အယ်ဟူစိန်ကတော့မနေ့တုန်းကပဲထပ်မံသတိပေးပြောဆိုခဲ့ပါတယ်ရှင်
။အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကိုအရှိန်မြင့်ပြီးထိုးစစ်ဆင်နေတာနဲ့အမျှရေရှိမြေပြင်စစ်ဆင်ရေးတွေကိုပမာဏကြီးကြီးမားမားလုပ်သွားဖို့ရည်ရွယ်ချက်မရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။မဟာဗျူဟာပြောင်းလဲတဲ့မှာလေကြောင်းတိုက်ခိုက်မှုတွေပိုလုပ်တာနဲ့မြေပြင်စစ်ဆင်ရေးတွေကပါလာနိုင်ခြင်းရှိတယ်လို့ကာကွယ်ဝန်ကြီးအက်ကာတာကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလုပ်တဲ့တိုက်ခိုက်မှုလိုမျိုးစီးနှင်းတိုက်ခိုက်တာတွေပိုလုပ်သွားနိုင်ခြင်းရှိတယ်လို့ဒီသတင်းဘက်ကွန်ဂရက်လွှတ်တော်ကျောင်းနာဝယ်တခုမှာဝန်ကြီးကာတာကပြောသွားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအီရက်မှာတစားကန်အယောက်80လောက်ကိုကယ်တင်တဲ့စစ်ဆင်ရေးတခုအတွင်းကာတပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့တွေကအကြံပေးကူညီခဲ့တာဖြစ်ပြီးအမေရိကန်ကွန်မန်ဒိုတယောက်တောင်မှတည်ဆုံခဲ့ရပါတယ်။ IS တပ်ဖွဲ့တွေကိုတိုက်ခိုက်တာမှာအမေရိကန်အနေနဲ့အတော်လေးလုံနေရတယ်ဆိုတာကိုဝန်ကြီးကာတာနဲ့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကအတိအမှတ်ပြုပြောပါတယ်။2012ခုနှစ်မှာအီရက်ကမြေပြင်တပ်ဖွဲ့အရေးအတွက်ကိုရှော့ချပြီးတဲ့နောက်အီရက်နဲ့ဆီးရီးယားမှာအမေရိကန်မြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေအသုံးပြုဖို့ကိုသမ္မတဘရက်အိုဘားမားကအခုချိန်ထိပယ်ချထားပါတယ်။ပြီးခဲ့တဲ့နှစ်မှာတော့အဲ့ဒီနှစ်နိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကနေစပြီးတိုက်ခိုက်နေကြတာပါ
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းကအမေရိကန်စစ်အခြေစိုက်စခန်းအသစ်တစ်ခုမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်စနေပါပြီ။အမေရိကန်စစ်စခန်းကိုအငင်းပွားဝယ်ပြောင်းရွှေ့မဲ့ကိစ္စတားဆီးဖို့ကျွန်းအုပ်ချုပ်ရေးမှူးကစူးစမ်းတဲ့အပေါ်ဂျပန်ဆွေးရကအနိုင်ရလိုက်တဲ့သဘောပါ။မြေကြီးအသေးအပြောင်းလုပ်မဲ့ပစ္စည်းတွေနဲ့အတူ ဟီနိုကိုပင်လယ်ကွေ့ဆောက်လုပ်ရေးလုပ်ငန်းခွင်ကိုအလို့သမားတွေရောက်လာတာနဲ့အမျှဒေါသထွက်နေတဲ့ဆန္ဒပြသူတွေဟာလည်းအပြင်ဘက်မှာစုဝေးနေကြပါတယ်။ဆန္ဒပြသူအများပြားကလမ်းပေါ်မှာထန်ပြီးဝင်ပေါက်ကိုပိတ်ဆို့ခဲ့ကြတာပါ။အမေရိကန်မရင်းတပ်ဖွဲ့ရဲ့ဖူတန်မာလေတပ်အခြေစိုက်စခန်းအထက်နေရာသစ်အပေါ်အိုကီနာဝါအုပ်ချုပ်ရေးမှူးတာကီရှိအိုနာဂါနဲ့ဂျပန်ဆိုရာတို့အကြားနှိမ့်နိုင်ကြတဲ့ဩဂတ်စ်လကတည်းကဆောက်လုပ်ရေးလုပ်ငန်းတွေကိုရပ်ဆိုင်းထားတာပါ။ဆွေးနွေးပွဲတွေမှာအောင်မြင်ဖြစ်ပြီးတဲ့နောက်အခြေစိုက်စခန်းအသစ်ဆောက်ဖို့သူ့အရင်အုပ်ချုပ်ရေးမှူးထုတ်ပေးထားတဲ့ခွင့်ပြုချက်ကိုအိုနာဂါကပယ်ဖျက်ခဲ့ပါတယ်။အိုနာဂါရဲ့ပယ်ဖျက်ချက်ကိုဂျပန်ကာကွယ်ရေးဝန်ကြီးဌာနကမီယာဝန်ကြီးကီချီအီရှိစီအယူခံဝင်ခဲ့ပြီးတော့အင်္ဂါနေ့မှာတော့မီယာဝန်ကြီးကအိုနာဂါရဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်လိုက်ကြပါ။ဒေသဆိုင်ရာဆူရတွေနဲ့ဘိုးဆူရအကြအငင်းပွားမှုတွေကိုကြားနာစစ်ဆေးတဲ့ပုတ်အဖွဲ့ကိုအိုကီနာဝါအုပ်ချုပ်ရေးမှူးကစောရကတဲ့တိုင်စားမယ်လို့စီစဉ်ထားပါတယ်။အိုကီနာဝါကျွန်းဖူတန်မာလေတပ်အခြေစိုက်စခန်းကိုလူဦးရေထူထပ်တဲ့ဒေသကနေဟီနိုကိုပင်လယ်ကွေ့ကဖွံ့ဖြိုးမှုတိတ်မရှိလာတဲ့ဒေသကိုရွှေ့ပြောင်းမှုဂျပန်နဲ့အမေရိကန်တို့ဆက်စပ်ညှိနှိုင်းခဲ့ကြတာပါရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီဝီကနေကြာသပတေးညနေပိုင်းသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကျင်းပဖို့ရပိုင်းမဲ့လူတော်တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အစိုးရစရာအခြေအနေတွေရှိနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်။လူညုံရေးအခြေအနေကြောင့်ယာနဲ့ချီတဲ့မြို့နယ်တွေနဲ့ကြေးရွာအုပ်စုတွေမှာရွေးကောက်ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်တဲ့ပေါ်ဆိုရင်ကြောင့်မစ်ရန်ဟီလီကပြောပါတယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်တွင်းပြည်ပကလေ့လာသူတွေကိုခွင့်ပြုထားတဲ့အပေါ်ရန်ဟီလီကကြိုဆိုပေမဲ့စစ်တပ်ဖွဲ့ဝင်နေပြီးသားစုတွေကြိုတင်မဲ့ပြည်တာကိုစောင့်ကြည့်လေ့လာခွင့်မပြုဘူးလို့ပြောတာတွေကတော့စိတ်ပျက်စရာပဲလို့သူကဆိုပါတယ်။ဒီလိုမျိုးစောင့်ကြည့်လေ့လာခွင့်နဲ့ပတ်သက်တဲ့အခြေအနေတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဗိုလ်ထုနေကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ထွေထွေညီလာခံတတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအစည်းအဝေးစာကိုတင်သွင်းချိန်တွင်မစ်ရန်ဟီလီကလည်းလို့ပြောသွားတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်တင်ကတော့မစ်ရန်ဟီလီရဲ့အစည်းအဝေးစာမှာချိုးယွင်းအားနည်းချက်တွေရှိတယ်လို့ထောက်ပြတယ်လို့အစည်းအဝေးစာကိုလေ့လာဖို့အချိန်ကောင်းကောင်းမရခဲ့တဲ့ပေါ်လေမကျေနပ်ချက်ကိုတရားဝင်တင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရေးလူ့ခွင့်ရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေပိုရလာတာလွတ်လပ်ခွင့်တွေပိုရလာတာစတဲ့အခြေအနေတွေကိုအစင်ကစားမှာဖော်ပြမထားဘူးလို့တန်မတ်ကြီးဦးကျော်တင်ကထောက်ပြပါတယ်။ရွေးကောက်ပွဲရလဒ်တွေအပေါ်ယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများကလက်မခံဘူးဆိုရင်တော့ရွေးကောက်ပွဲနောက်ပိုင်းသမရသစ်တူရွေးချယ်တာမှာအစိုးရသစ်တရားဖွဲ့စည်းတာမှာမတိမငြိမ်အခြေအနေတွေနဲ့တင်းမာမှုတွေကြုံရနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်အနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားဖို့အင်မတန်အရေးကြီးတယ်လို့မစ်ရန်ဟီလီကပြောသွားပါတယ်။
အမေရိကန်အောက်လွတ်တော်အမတ်ဖော်ရိုင်ယန်ဟာအသင်ခံဖို့ရှိနေတဲ့အောက်လွတ်တော်ဥက္ကဋ္ဌတာဝန်ကိုယူဖို့ဒီနေ့ကြာသပတေးနေ့မှာထောက်ခံအတည်ပြုချက်ရလိမ့်မယ်လို့မျှော်လင့်ရပါတယ်။မနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာရိုင်ယန်ကသူ့အနေနဲ့ကွန်ဂရက်စ်လွှတ်တော်ရဲ့ဩဇာအကြီးဆုံးနေရာတွေထဲကတစ်ခုဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌတာဝန်ကိုရယူနိုင်ဖို့ရှိတာနဲ့ပတ်သက်လို့ပြောသွားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအောက်လွတ်တော်မှာ Republican လွှတ်တော်အမတ်တွေကြားကွဲလွဲမှုတွေရှိနေတဲ့အခြေအနေကိုပြန်လည်ဆူဆီးပြီး Republican Party ရဲ့အမြင်ယူဆတွေကိုပြန်လည်ခိုင်မာအောင်လှုပ်ဆောင်သွားမယ်ကြောင်းမစ္စတာရိုင်ယန်ကပြောခဲ့ပါတယ်။သူ့ကိုအောက်လွတ်တော်ဥက္ကဋ္ဌအသစ်အဖြစ်ခန့်အပ်တဲ့မသိစရာကိုတော့ဒီကနေ့အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးမစ္စတာရိုင်ယန်အတည်ပြုခံရနိုင်ပွဲရှိနေတာပါ။အောက်လွတ်တော်ဥက္ကဋ္ဌရာထူးကနေနှုတ်ထွက်သွားတဲ့ဂျွန်ပီနာကိုလည်းသူ့ရဲ့ထူးခြားတဲ့လှုပ်ဆောင်ချက်တွေအတွက်မစ္စတာရိုင်ယန်ကကျေးဇူးတင်ကြောင်းပြောခဲ့ပါရယ်။မစ္စတာဘီနာဟာပြီးခဲ့တဲ့လကမထင်မဲ့ပဲရာထူးကနေနှုတ်ထွက်မဲ့အကြောင်းကြေညာခဲ့တာကြောင့်လွတ်တော်အတွင်းမှာအံ့အားသင့်မှုတွေဖြစ်ခဲ့ရတာပါ။သူ့ရဲ့ Republican Party ဝင်တချို့ကကန့်ကွက်နေတဲ့ကြားကပဲနှုတ်ထွက်မဲ့အကြောင်းကိုကြေညာခဲ့တာပါရှင်
။ American သမ္မတရွေးကောက်ပွဲဝင်ဝင်ရဖို့ကြိုးစားနေတဲ့ Republican Party ကကိုယ်စားလှယ်လောင်းတွေအကြားတတိယအကြိမ်လှုပ်တဲ့စကားစစ်ထူပွဲမှာကိုယ်စားလှယ်လောင်းဆယ်ယောက်တဲ့အကောင်းဆုံးပြောနိုင်ခဲ့သူကမာကိုရူဘီယိုဖြစ်တယ်လို့လိလာသူတွေကပြောပါတယ်။သူရဲ့မိတ်ဆွေကြီးဖြစ်တဲ့ဂျက်ဘူးရှ်နဲ့အပြန်လန်းအခြေတင်ပြောကြတာမှာဖလော်ရီဒါထက်လွတ်တော်မှမာကိုရူဘီယိုကအသာစီးရခဲ့တဲ့ပုံရှိပါတယ်။အင်ချမ်မြေလုံငန်းပိုင်ရှင်တတိကြီးဒေါ်နယ်ထရမ့်ကတော့လာပေါင်းများစွာသူထိန်းထားတဲ့နံပါတ်၁နေရာကိုလက်လွတ်ရတော့မယ်ပုံရှိနေပါတယ်။ပထမနှစ်ကြိမ်စကားစစ်ထိုးပွဲတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီပွဲမှာတော့ထရမ့်ဟာပို့ပြီးတော့ငြင်းငြင်းဆိတ်ဆိတ်ရှိပြီးကိုကုကံကာကွယ်နေရတဲ့ပုံရှိခဲ့ပါတယ်။နောက်ဆုံးထွက်ထားတဲ့လူလူစစ်တမ်းအများပြားမှာအငိမ့်စားအာယုံကျောဆရာဝန်ဘန်ကယ်ဆန်ကထရမ့်တဲ့ထောက်ခံမှုပို့ရတာကိုပြပါတယ်။ဗိုလ်ထုနှစ်ညကကျင်းပတဲ့ဒီစကားစစ်ထူပွဲတွင်အစိုးရအတွက်အခွန်ကောက်ဆံရသူတို့ရဲ့အဆွေပြုချက်တွေပေါ်ကိုယ်စားလှယ်လောင်းတူးစီကိုမေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းစကားစစ်ထူပွဲမှာပါတဲ့လူများလုံးနဲ့အတွက်ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ရဲ့အစီအစဉ်တွေကိုအပြည့်စုံပြောခွင့်မရကြပါဘူး။အမေရိကန်သမ္မတရွေးကောက်ပွဲကို2016ခုနှစ်နိုဝင်ဘာလမှာကျင်းပမှာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုကိုရောက်နေတဲ့ဗြိတိန်တော်ဝင်မင်းသားဟယ်ရီဟာအမေရိကန်သမ္မတကတော်မစ်ရှယ်အိုဘားမားနဲ့ဒုသမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်တို့နဲ့အတူဒဏ်ရာရစစ်မှုထမ်းတွေကိုကူညီတဲ့အစီအစဉ်တွေကိုလူတွေအာရုံစိုက်လာအောင်မိမောင်းထိုးပြတဲ့အနေနဲ့အမေရိကန်စစ်စခန်းတစ်ခုကိုမနေ့ကသွားရောက်ခဲ့ကြပါတယ်။ထိခိုက်ဒဏ်ရာရထားသူစစ်မှုထမ်းဟောင်းတွေသာမကတခြားသောလူမှုဘဝတွေတည်တည်ကလူပုဂ္ဂိုလ်တွေရဲ့စိတ်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ကဲ့ရဲ့ပြောဆိုကြတာတွေကိုအဆုံးသတ်ကြဖို့မင်းသားဟယ်ရီကတိုက်တွန်းပြောဆိုခဲ့ပါတယ်။ သူတို့ရဲ့စိတ်ကြမ်းမာရေးအခြေအနေနဲ့ပတ်သက်လို့အများကကဲ့ရဲ့ကြမလားဆိုတဲ့စိုးရိမ်မှုတွေစစ်မှုထမ်းဟောင်းတွေအကြီးမားဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုပဲဖြစ်တယ်လို့မစ္စတာဟယ်ရီကပြောသွားပါတယ်။မင်းသားဟယ်ရီကပြောသွားပါတယ်စိတ်ထိခိုက်စရာတွေကိုကြုံခဲ့ရပြီးတဲ့နောက်ဖြစ်လာတဲ့စိတ်ဒဏ်ရာရမှုစိတ်ဖိစီးမှုနဲ့စိတ်ကြယောဂါတွေကိုစစ်မှုထမ်းတွေသာမကတခြားလူမှုအသိုက်အဝန်းကလူတွေလည်းကြုံနေကြရပြီးတော့ဒီလိုလူတွေကိုကူညီပေးဖို့လိုတယ်လို့လည်းသူကပြောပါတယ်။ဒဏ်ရာရထားတဲ့စစ်မှုထမ်းတွေအတွက် Invictus Games လို့ခေါ်တဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေပုံမှုရှိလာဖို့ကိုလည်းမင်းသားဟယ်ရီကကြိုးစားနေတာပါ။ပထမဆုံးအကြိမ်ဒီကစားပွဲကိုမင်းသားဟယ်ရီကပဲပြီးခဲ့တဲ့နှစ်တုန်းကလန်ဒန်မှာဦးဆောင်ကျင်းပပေးခဲ့တာပါ။အခုဒုတိယအကြိမ်ပွဲကိုတော့လာမယ့်မေလကျရင်အမေရိကန်ပြည်ထောင်စု Florida ပြည်နယ်Orlando မြို့မှာကျင်းပမှာဖြစ်ပါတယ်ရှင
်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနှာစင်နိုင်ပါတယ်အခုနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါရစေရှင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကနေဒီလကုန်မှအနားယူရမယ့်လက်ရှိဥက္ကဋ္ဌဂျွန်ဘေနာနေရာမှာစာထိုးဖို့ဒီကနေ့ကြာသပတေးနေ့မှာမဲခွဲဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ် Republican လွှတ်တော်အမတ်တွေရဲ့မနေ့တုန်းကပါတီရင်းတကားပိတ်ဆွေးနွေးပွဲမှာဥက္ကဋ္ဌအဖြစ်အဆိုပြုခံရတဲ့ Wisconsin ပြည်နယ်အောက်လွှတ်တော်အမတ် Paul Ryan ဥက္ကဋ္ဌတဲ့အဖြစ်တာဝန်ပေးအပ်ခံရမယ့်အလားအလာတွေလည်းရှိနေပါတယ်။အမေရိကန်နိုင်ငံရေးလောကမှာဩဇာကြီးမားတဲ့အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်ပွဲအကြောင်း VOA သတင်းတောက်ရန်ချမ်းသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
။အမေရိကန်အခြေခံဥပဒေအရဒုသမနာပေးရင်သမနာတာဝန်ယူခွင့်ရှိသူဟာအောက်လွှတ်တော်ဥက္ကဋ္ဌပါ။အောက်လွှတ်တော်တစ်ခုလုံးမှာအမြင့်ဆုံးတာဝန်ယူရသူဖြစ်အောက်လွှတ်တော်ဥက္ကဋ္ဌရဲ့တာဝန်ဟာအင်မတန်အရေးပါတယ်လို့လည်းအောက်လွှတ်တော်ရေးရာကျွမ်းကျင်သူသမိုင်းပညာရှင် Matt Wasniewski ကပြောပါတယ
် The speaker also over the decades has become really the chief administrator
လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းဥက္ကဋ္ဌဟာအောက်လွှတ်တော်ထဲမှာအဓိကအုပ်ချုပ်ရတဲ့ပုဂ္ဂိုလ်တူဖြစ်လာပါတယ်အောက်လွှတ်တော်တွေကကိစ္စရပ်အားလုံးလူလူကိုဥက္ကဋ္ဌကပဲနောက်ဆုံးအဆုံးဖြတ်ပေးပါတယ
်ဥက္ကဋ္ဌအောက်လွှတ်တော်ကိုကူစားပြုပြီးကတ္တရတော်သမရအများပြည်သူနဲ့ဆက်ဆံရတဲ့တာဝန်တွေလည်းယူရတယ်လို့ကတ္တရတက္ကသိုလ်ဘာမောက်ခမက်ထရူဂရင်းကလည်းပြောပါတယ
်။ And then on top of that he is the top leader of his party.
ဒါရီအပြင်ပါတီရဲ့ထိပ်တန်းခေါင်းဆောင်လူဦးအဖြစ်နဲ့လည်းကျွန်တော်တို့ရွေးချယ်လေးရှိတတ်ပါတယ်။ဒါကြောင့်လဲပါတီအတွက်ဥပဒေတွေပြဋ္ဌာန်းနိုင်အောင်အစိုးရတာဝန်တွေအတွက်ကိုယ်စားလှယ်တွေစုဆောင်းနိုင်အောင်ကူညီရတယ်လို့ပါတီတွင်းကအစိုးရတာဝန်ထမ်းဆောင်သူတွေအတွက်လည်းရမုံငွေရှာပေးဖို့တာဝန်ယူရပါတယ်။သူတာဝန်ယူရတာအများကြီးပါ
Pennsylvania ပြည်နယ်က Frederick AC Mullenberg ကတော့1989ခုနှစ် April 1ရက်နေ့မှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူပါ။အစားတုန်းကတော့နိုင်ငံရေးထက်လွှတ်တော်တာဝန်တွေကိုထမ်းဆောင်မှုဖြစ်ပေမဲ့အချိန်ကြာလာတဲ့နေ့အမြတ်တာဝန်တွေပြောင်းလဲလာတယ်လို့လည်းပမောက်ခ Green ကပြောပါတယ်
။ They were sort of supposed to keep out of politics or of partisan conflict.
But gradually နိုင်ငံရေးနဲ့ပဲဖြစ်ဖြစ်ပါတီတစ်ခုခုပဲပါတာမျိုးပဲဖြစ်ဖြစ်မလုပ်ရပါဘူး။ဒါပေမဲ့19ရာစုခေတ်ကစပြီးတဖြည်းဖြည်းပြောင်းလာတာမှာနိုင်ငံရေးပါတီတွေအားကောင်းလာတာနဲ့အမျှလွတ်တော်ဥက္ကဋ္ဌတွေကလည်းပါတီခေါင်းဆောင်တွေလိုပဲတွင်ကျဲလာပါတယ်19ရာစုနှစ်ဒုတိယထက်ဝက်လောက်ကစလိုက်တာဟာအခုအချိန်လောက်အထိပါပဲ
သမိုင်းပညာရှင် Wasniewski ကလည်းဒီကနေ့ခေတ်လွတ်တော်ဥက္ကဋ္ဌရဲ့အခန်းကဏ္ဍဟာပြောင်းလဲလာတယ်လို့ပြောပါတယ
် In more modern Congress is someone who can drive policy
ကတဲ့လွတ်တော်ထဲမှာသူဟာမူဝါဒတွေချမှတ်နိုင်အောင်တွန်းအားပေးတဲ့သူစစ်ဆက်တဲ့သူပါတီတွင်းကအုပ်စုခွဲတွေကြားမှာရောတခြားပါတီနဲ့ပါညှိနှိုင်းပေးနိုင်သူဖြစ်လာပါတယ
်အရေးကြီးတဲ့တာဝန်တွေယူရတဲ့လွတ်တော်ဥက္ကဋ္ဌနေရာကိုတော့အောက်လွတ်တော်အမတ်တွေသာမကဘယ်သူ့ကိုမှဆိုရွေးချယ်ခွင့်ရှိတယ်လို့လည်းပါမော့ခ်ဂရင်းကပြောပါတယ
် The Constitution is pretty vague about who can be speaker all it says is that the House shall choose its speaker
ဥက္ကဋ္ဌဖြစ်ခွင့်ရှိသူနဲ့ပတ်သက်လို့အခြေခံဥပဒေမှာတိတ်တဲတဲကွက်ကွက်မရှိပါဘူးအောက်လွတ်တော်ကရွေးချယ်မယ်လို့ပဲပြောထားပါတယ်ဒါကြောင့်လေကျွန်တော်ပြောခဲ့သလို POD အရဘယ်သူမှမဆိုဥက္ကဋ္ဌဖြစ်ခွင့်ရှိပါတယ်။ကွန်ဂရက်လွှတ်တော်အမတ်တောင်းဖြစ်စရာမလိုပါဘူး
။ဒါမှမဟုတ်အခုချိန်ထိအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူဖို့သူ53ဟောစလုံးကတော့အောက်လွှတ်တော်အမတ်တွေကြီးပဲဖြစ်ပါတယ်။6နှစ်ကြာတက်တန်းမှာ Republican Party ရင်းကတင်းမာမှုတွေပါဝင်ပြဿနာပေါင်းစုံနဲ့ကြုံခဲ့ရပြီးနောက်ပြီးခဲ့တဲ့လတည်းကပဲဂျာရုကထွက်မယ်လို့ကြေညာခဲ့တဲ့လက်ရှိဥက္ကဋ္ဌဂျွန်ဘေနာကတော့ခေါင်းဆောင်မှုပြဿနာနဲ့ပတ်သက်လို့သတိပေးခဲ့တာပါ
။ This prolonged leadership turmoil
ဦးဆောင်မှုပိုင်းမှာကာလကြာရှည်ကြုံနေရတဲ့အချက်တွေကဒီအဖွဲ့အစည်းကိုပြင်ဖို့မလွယ်အောင်ထိခိုက်သွားနိုင်ပါတယ်
။အစဉ်လာအဖြစ်အများစုအနံ့ရတဲ့ပါတီခေါင်းဆောင်ကသာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်လို့ရှိပါတယ်။ဒါမှမဟုတ်တရားဝင်ရွေးချယ်ရမှာတော့အောက်လွှတ်တော်ကိုယ်စားလှယ်435ယောက်နဲ့အများစုရဲ့ထောက်ခံမဲ့ရရှိရမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြောပြခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းလှတွေကိုဇက်တိုက်နားဆင်ရပါမယ် NCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တံပရော SSPP SSC နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဒေသအနှံမှာတိုက်ပွဲတွေဖြစ်နေတော့မယ်လို့ဒေသခံတွေကပြောပါတယ်အထူးသဖြင့်မြောက်ပိုင်းရှမ်းပြည်တံပရောဝိုင်ဟန်ဌာနချုပ်နဲ့အနီးဝန်းကျင်ကရွာသားတွေကိုနေရက်ကနေပြီးတော့ထွက်ခွာဖို့မြန်မာစစ်တပ်ကညွှန်ကြားထားတာကြောင့်ဒီမနက်ကစပြီးတော့ဒေသကိုစွန့်ခွာနေကြရတယ်လို့မြန်မာစစ်တပ်ရဲ့လက်နက်ကြီးတန်းကြောင့်ဝိုင်ဟန်ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုတော့ထိုင်းချေဆိုင်ဖေးသတင်းတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်စောင်းပိုင်းဒေသမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်အထူးသဖြင့်မိုင်းရှူးမြို့နယ်နဲ့ဆက်ဆက်ရာမိုင်းဆန်တိုင်ရန်ဘက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေလို့မိုင်းရှူးမြို့ခံသူဖြစ်သူကုမောင်ခိုင်ကအခုလိုပြောပါတယ
်ခုကပတ်ပတ်လည်ပဲဗျမိုင်းရှူးမြို့နယ်ပတ်ပတ်လည်ကိုအကုန်ဖြစ်နေတယ်ဗျဒီဘက်ကကျွန်တော်တို့ဟိုဆူရဲကုန်းဖက်ဆန်းပေါ့အဲ့မှာလည်းဇက်တိုက်ရှင်းနေတယ်ဗျမိုင်းရှူးနာပေါ့အဲ့ဒါလည်းနှစ်မိုင်သုံးမိုင်กว่ามาပေါ့တောင်မဲ့ဆိုရင်လည်းမိုင်းဆန်းဘက်ပေါ့ရောက်ဖက်ဆိုရင်လည်းတိုင်ရန်ဘက်ပေါ့အဲကျွန်တော်တို့နောက်ဖက်မှာလည်းနောက်ဖက်မှာတော့ဝိုင်ဟိုင်းဘက်ပေါ့အဲလေးဘက်လေးမြင့်တာပဲအကုန်လုံးဖြစ်နေတယ်အဓိကတော့အစိုးရစစ်တပ်ကထိုးစစ်ဆင်တာဗျ
ဒါအပြင်မြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်ရှိရာ1 high net 1 late main at အစရှိတဲ့ရွာကရွာသားတွေကိုဒီကနေ့နေ့လယ်12နာရီနောက်ဆုံးထားပြီးရွာကနေထွက်ခွာသွားဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာခဲ့တယ်လို့ရွာသားတွေအနေနဲ့တင်းရှောင်နေရပြီလို့လည်းအဆိုပါမိုင်းရှူးဒေသခံကိုမောင်ခိုင်ကအခုလိုဆက်ပြောပါတယ
်ဒီနေ့မှသုခိုင်းတယ်လို့ကြားတယ်ဗျာရွာသားတွေကတချို့ကြတော့မင်းညကလေးကစုံနေကြတယ်ဗျာတချို့ရွာတွေကြတော့မင်းညကလေးကသူတို့ပြစ်ထည့်နေတော့ပြေးနေကြတယ်ပေါ့ဗျာ
လက်ရှိဝဟန်ဌာနချုပ်အတွင်းမှာလည်းចောင်းသားကလေးတွေနဲ့တက်ကြီးရွယ်အိုတွေကိုမြောက်ပိုင်းရှမ်းပြည်သမတော်ရာရှိတွေကနေလုံချုံရေးချီနေရတင်းရှောင်ခိုင်းထားတယ်လို့ဝန်ဟန်ចောင်းသားသူဖြစ်သူအိုက်ဆိုင်လင်းကရှမ်းဘာသာနဲ့အခုလိုပြောပါတယ
်อยู่ที่คุณลุงเขาได้ก็เขาที่สั่งว่าลูกวันแรกคุณเท่าเนี่ยก็นอนอยู่ในวันให้ในหัวมันเขา
ตูเบี้ยวตัวอะไรก็รอทีนี้จันทร์รุ่งลูจีดีกว่าวันให้อยู่อะไรก็คลีเนี่ยแต่จีเหวี่ยงอุริกูช่างคันท้าว่าเลยพี่ยาช่างยาเข็ดตูดีบ่ပါလို့လဲဆိုတော့ဗမာစစ်တပ်ကပဲချိန်လာပြစ်မယ်ဆိုတာခံမှန်းလို့မရဘူးလေရွာထဲမှာတော့စိတ်ငြင်၆ကနေတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုခဲ့တာပါမနေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်ဝန်ဟိုင်းဒီစာတင်ကြောင်းဘေးမှာလက်နက်ကြီးကြားရပတ်ကွဲခဲ့လို့ရွာသားတွေထိခိုက်တန်ရာရရှိခဲ့တယ်လို့ထွက်ပြေးသိမ်းရှောင်နေရတဲ့အချိန်တွေကိုတော့ရှမ်းတန်တော်စစ်သတင်းဌာနကသတင်းထောက်နန်းဟောင်းကလည်းခုလိုပြောပြပါတယ်
စစ်ဖက်ဆိုင်ရာအရာရှိတွေပြောတာရှောင်တင်ရှောင်ထားရမယ်လို့အဲ့လိုတတိပေးထားလို့မနေ့ညလည်းတို့ဟိုလက်နက်ကြီးကြားထားတော့ចောင်းသားတွေဆိုညကလေးကရှောင်ထားတာလက်နက်ကြီးကြားတာကចောင်းနဲ့ kait 90လောက်ပဲဝေးတာဩနေ့အိမ်နှလုံးထိတယ်အဲ့အိမ်ပိုင်ရှင်ရဲ့ဇနီးနဲ့တမီးထိတယ်အဲ့ဒီနောက်ပိုင်းတို့တညလုံးရှောင်ရတယ်အဲ့ဒီဇာသားတွေအကုန်လုံးဒီမနေ့အစောကြီးကလေးကဖြတ်ပြေးနေကြတယ်အရှုပ်ရှုပ်ပေါ့ဝမ်ထိုင်းထဲမှာဇာသားတွေမရှိတော့
ဇာသားတွေအနေနဲ့မိုင်းရှူးလာရှူးမိုင်းနောင်ဘက်မှာထွက်ပြေးသိမ်းရှောင်နေရတာဖြစ်ပြီးအရေးအတွက်ကိုတော့အတိမပြုတ်နိုင်သေးပါဘူးအခုလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဝန်ဟိုင်းဌာနချုပ်နဲ့အနီးဝန်းကျင်ရွာသားတွေထွက်ပြေးသိမ်းရှောင်နေရမှုနဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အတွက် SSPP SSA ဘက်ကစ조사ဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။အောက်တိုဘာလ28ရက်နေ့ကမြန်မာတပ်မတော်ကနေတင်ပိုက်ထားတဲ့မိုင်းရှူးမြို့နယ်တဲကကောင်းမုံမိန်တပ်စခန်းတစ်ခုကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြန်လည်တင်ပိုက်ခဲ့ပြီးမြန်မာစစ်တပ်ဘက်ကထိုးစစ်တွေပုံမှုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။တပြည်လုံးအတိုင်းအတာပြစ်ခတ်ရစေးရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့ SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ပေါ်မှာမြမတပ်မတော်ကနေပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကတည်းကနေအခုထိထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကြီးတီမိုင်းရှူးတန်ရန်မိုင်းနောင်ဒေသတွေဘက်မှာတိုက်ပွဲပေါင်းအကြိမ်90ထက်မနည်းဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား3000ကျော်ဟာလည်းစစ်ဘေးလွတ်ရာကိုဒုက္ခသည်ဖြစ်နဲ့တိမ်းရှောင်နေရပါတယ်ဒီလိုဒေသအတွင်းမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံးကြေးတီမြို့နယ်တစ်ခုလုံးတန်ရိုင်းမြို့နယ်ကြေးရွာအုပ်စု၈အုပ်စုနဲ့ဖူပန်မြို့နယ်ကြေးရွာအုပ်စု48အုပ်စုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားခဲ့တာပါ။တခါဘကတမြာအဖွဲ့ချုပ်ဥက္ကဋ္ဌဖန်ဆီးခံရတဲ့အခြေအနေကိုလည်းကြည့်ရအောင်ပါရှင်။ဘဂဒါမြအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားပေမဲ့ဘယ်နေရာမှာချုပ်နှောင်ထားသလဲဆိုတာမသိရသေးတဲ့အတွက်မိသားစုကစိုးရိမ်နေပါတယ်။တခါဘယ်နေရာမှာမှတ်မသိတဲ့အပေါ်မှာမိသားစုအနေနဲ့စိုးရိမ်ပူပန်ကြောင်းဖမ်းဆီးလာအခုလိုဖမ်းဆီးတာဟာလူခွင့်ရေးချိုးဖောက်တာဖြစ်တယ်လို့ဘဂဒါမြအဖွဲ့ချုပ်ကလည်းပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်တပိတ်မောက်ချီတက်တာကြောင့် สุปูอองเล่าจอมูอปาวินตะชาป้อมมัดติเนี่ยพันวรันทุกข์ขันนายะเดปากกะตามะอภเฝจุกอกถากูจอกูกูฮาดิกะเนบาเวพันซีขันแกยะล่ะบาตู้โกยางกงไตติงงานญ่อญ่อเนี่ยสั่นปะซีนี้มาพันซีตั้วแกจองพากินผิดตู่อู้จ่อกะเปาะปะบาเดซะจะซิกูกาซีตั้วอยู่มุ้งตั้วเวชิงมาอ้างว่าเลยเยอะแล้วชื่อเป็นพันตั้วล่ะบาจนเราก็มาอยู่แกยางไต
สู้ว่าฝ่ายยงตัวเลยครับเนี่ยไอ้มาส่งซ้ําแล้วยังไม่ส่งซ้ําเนาะรู้ว่าท้ายมาท้าบ้างต้องชื่อเนี่ยอายุเยอะเอ้าจะเปล่าไม่ชื่อบ่รู้แหละส่วนจนเราเปลี่ยนช่วยไล่ได้ครับไอ้นี้อ่ะมีตาสุอนีเนี่ยท้ายซีตั้วไหนเนี่ยญาติโกส่งซ้ําแก่ไปมั้ยส่งซ้ําลงไม่ได้ด้วยซ้อยใหญ่ปูปันหมู่ดิชื่อนี่ได้อาจารย์ก็เลยเสร็จเปล่าปะบาเลยนี้เอาสุดนี้ตะกะเปล่าสักคนสนับปะไปเนี่ยเราชื่ออ่ะสุดาส่งเนี่ย
လို့ဗျာကျွန်တော်တို့သက်ရှိနေမှာတော့ဖမ်းနေတယ်ဗျာဒါကတော့ရုံနိုင်ငံကောင်းဆောင်ကောင်းအောင်လုပ်တာပါကျွန်တော်ပြန်ကြီးကောင်းအောင်လုပ်တဲ့ဟာပဲအဲအဲ့ဒီတွေကဟိုသူ့မဲပြီးတော့လိုက်နေတယ်ဆိုတော့ကျွန်တော်သိပါတယ်အဲသူလည်းရှောင်းနေတော့ရှောင်းနေရပါဘူးဆွဲသွားတဲ့ခါကျတော့စိုးရိမ်မှုရှိတာပေါ့သူတို့ကဘလို့ညှိုးတီးနေဘလို့လုပ်နေဆိုတော့မသိတော့လေကျွန်တော်ကအရန်ပူပေါင်းရှိပါတယ်ခင်ဗျအာဘလူးလုံးဘလူးစကြောဘလူးလုံးငွေပိုင်းပဲပိုင်းမှာမမသိဘူးစနေရပြီးတော့ရှင်ကျွန်တော်သိငယ်စစ်ချပါဘို့ခုလိုဆိုဘယ်လိုမှသိမချဘူးပေါ့ဘယ်ဘယ်ရောက်မှမသိဘူးဖြစ
်ဘကတများအဖွဲချုပ်ခေါင်းဆောင်ကိုအောင်နေပိုင်ကတော့အာနာပိုင်နေဟာအခုချိန်ထိចောင်းသားခေါင်းဆောင်တူဦးကိုဖမ်းဆီးတာဟာပွင့်လင်းမြင်သာစွာနဲ့ဥပဒေကြောင်းအရဖမ်းဆီးတာမျိုးတွေမဟုတ်တဲ့အတွက်လူခွင့်ရချိုးပေါက်တာမျိုးတွေဖြစ်နေတယ်လို့လည်းပြောဆိုလိုက်ပါတယ
်အခုလိုဖမ်းဆီးတာကအမျိုးသမီးနဲ့ဖမ်းဆီးတယ်လို့ကျွန်တော်မြင်တယ်နောက်ပြီးတော့သူ့အနေနဲ့လည်းကျွန်တော်တို့ဒီကိုတော်ကိုပြစ်မှတ်ထားပြီးတော့အရင်တည်းကစောင့်ကြည့်မှုတွေအများကြီးလုပ်ခဲ့တာအခုကနောက်တစ်ခုအစိုးရအနေနဲ့အရန်လိုရှိနေတဲ့ပုံစံမျိုးဖြစ်နေတယ်အဲ့တော့ကျွန်တော်အနေနဲ့အရန်စိတ်ကြည့်တယ်အဲ့တော့ကျွန်တော်တို့ဟိုအဓိကတော့ဆန်းကြီးထိန်းထိန်းထားတဲ့ဆိုလဲဒါမဟုတ်ပါအနေနဲ့ဆန်းကြီးထိန်းထိန်းထားတာလဲနောက်တစ်ခုကဘယ်လိုနေရာမှာဆန်းကြီးထိန်းထိန်းထားတာလဲဆိုတာကိုဥစ္စာတွေနဲ့အဖွဲ့အစည်းတို့တော့အကြောင်းကြားသိနေဖို့လိုတယ်အခုကထိန်းထိန်းထားတယ်လို့ဆန်းပြီးတော့လာပဲသိလိုက်ရတယ်ကျွန်တော်တို့အခုကဥဒတိကျွန်တော်တို့ဘာမှမသိရသေးဘူးဘယ်လိုမှလည်းကျွန်တော်တို့အနေနဲ့ဟိုစုံစမ်းလို့မရတဲ့နေရာဖြစ်နေတယ်ရဲစခန်းတွေမှာလည်းမရှိဘူးရန်ကုန်မြို့မှာရှိရဲစခန်းတွေမှာလည်းဆင်းရဲတာမတွေ့မရှိဘူးနောက်တစ်ခုကဒီမိသားစုတွေလည်းအဖြစ်အပျက်အများကြီးမရှိဘူးဒါဒီလုံးဝဟိုလူခွေချိုးပေါက်ခံနေရတယ်ကျွန်တော်တို့မြင်နေတာဒီလုံးဝမဖြစ်ပြန်ဘူးပေါ့နော်ဒါဒီကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေရောကျွန်တော်တို့နိုင်ငံရဲ့အခြေအနေရောအများကြီးပြတ်တာနေတယ်နိုင်ငံတောင်းသားတယောက်ကိုနိုင်ငံရေးအယူဆရောတော့လောကနိုင်ငံရေးရတော့လောကဟိုပေါ့သူတို့နဲ့အယူဆမတူတဲ့ဟိုကိစ္စရတော့လောကပေါ့နော်နောက်တစ်ခုကပြင်းမှုကျူးလွန်ပြီးသွားသေးတယ်မကျူးလွန်ပြီးသေးဖြစ်စေပေါ့နော်ဒီလိုမျိုးဖမ်းမိသေးတဲ့မှုတွေပြုလုပ်တော့မယ်ဆိုရင်ပုံလင်းနေတာမှုတခုအခုကဟိုဘယ်သူမှမသိတဲ့ချိန်မှာဖမ်းပြီးသွားတယ်ဒီအချင်းဖမ်းပြီးသွားပြီးတော့မှအခုကတယ်နေရာမှာထိန်းသိမ်းထားတာမျိုးမရှိဘူးဆိုတော့ကျွန်တော်တို့အနေနဲ့ကအများကြီးဟိုလူခုတစ်ခါလဲချိုးပေါက်ခံရတယ်လို့ကျွန်တော်တို့မြင်ပါတယ
်ဘဂတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုဟာအမျိုးသားပညာရေးဥပဒေအတွက်ခရီးရှည်ချီတဲ့တပိတ်ဖောက်ခဲ့ရမှာဥဆောင်ခဲ့သူတူဖြစ်ခဲ့တာကြောင့်အနာပိုင်တွေကသူ့ကိုဖန်ဝရန်ထုတ်ထားပါတယ်။လက်ရှိမှာတော့သူ့ကိုထိမ့်သိမ်းထားတဲ့နေရာကိုသိရှိနိုင်ဖို့အတွက်သူ့ကိုစစ်ကြောမေးမြန်းတာနှိမ့်ဆက်ညှဉ်းပန်းတာမျိုးတွေမရှိစေဖို့အတွက်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့တွေကိုလည်းဘကတများအဖွဲ့ချုပ်ကအကူအညီတောင်းထားပြီးစုံစမ်းနေတယ်လို့လည်းဘကတများအဖွဲ့ချုပ်ကပြောဆိုခဲ့ပါတယ်ရှင်။
မအေးမှပြပြသွားခဲ့တာပါအခုဆက်ပြီးစန္ဒမဲတွေပယ်မဲမဖြစ်ရေဂရုစိုက်တဲ့အချက်တွေကိုပြပြပေးမဲ့အစီအစဉ်ကိုဆက်ပါမယ်လာမဲ့ရွက်ကပွဲမှာမဲပေးသူတွေအနေနဲ့ကိုပေးလိုက်တဲ့မဲတပြားဟာပယ်မဲမဖြစ်အောင်ဘယ်လိုပေးရမလဲပယ်မဲမဖြစ်အောင်ဘာတွေလိုက်နာဖို့လိုမလဲဒီမဲပေးကြရမယ့်အကြောင်းအရာတွေကိုမတ်ဝေစန္ဒကျော်နဲ့ကိုဆိုင်ထွန်းအောင်လွင်တို့ကတင်ဆက်ပေးပါမယ်ရှင်
ကျွန်တော်နာမည်ကတန်းစိုးဦးပါကျွန်တော်ကဒီမှာအနေနေတာပေါ့နော်ဒီပယ်မဲနဲ့ပတ်သက်ပြီးတော့ကျွန်တော်မသိဘူးခင်ဗျာ
ကျမတော့စင်ရင်ငိုင်တူပါပယ်မဲဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာတော့တင်းစားထဲမှာအားလေးတွေတော့ဒီဂျီတာလေးတော့မှတ်ထားကိုပေးမဲ့ပါတီကိုစလေလောင်းရဲ့ပေါ့နော်အဲ့ဘေးမှာရချက်တဲ့နှိပ်ရမယ်လို့ဆိုပြီးတော့သိထားတယ်အစွန်းတွေဘယ်လိုအပြည့်တွေဖြစ်လို့ရှိလို့ရှိရင်တော့ပယ်မဲဖြစ်သွားမယ်ကိုကတော့အဲ့လိုမဖြစ်အောင်တော့တတိထားပြီးတော့လုပ်ကြမှာပေါ့နော
်ကျမနာမည်ကနှင်းနှင်းဝေပါစက်ယုံမှာလုပ်နေပါတယ်ပယ်မဲမဖြစ်အောင်ဘယ်လိုပြရမလဲဆိုတော့မသိဘူးလေဘာဖြစ်လို့လဲဆိုတော့မနေ့လင်းတာနေအလုပ်သွားရတာဆိုတော့မနေ့6နာရီလောက်လုတ်သွားတယ်ညာ8နာရီ9နာရီလောက်မှအိမ်ပြန်ရောက်တယ်ဆိုတော့အိမ်ကအလုပ်ကလေးကိုကြပြန်ကြရလုတ်ပြီးတော့ဟိုအိတ်လိုက်တာပဲပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကိုကျမမသိလိုက်ဘူးပေါ့နော်အဲ့ဒီကြာမှာပဲဘယ်လိုပြရလဲဆိုတာမေးမြန်းပြီးတော့ပဲသွားပြရတော့မှာပဲ
ဒါကတော့လာမယ့်နိုဝင်ဘာလ10ရက်နေ့မှာမဲယုံကိုအရောက်သွားမဲပေးကြမယ်သူတွေရဲ့အတန်ဒီပဲဖြစ်ပါတယ
်အခုပြောရတဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ကြည့်မယ်ဆိုရင်ပင်မဲမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာလုံးဝမသိရှိတာရှိတယ်လို့တချို့ကလည်းအ ਨੇ ချင်းလောက်နားလေကြတာကိုတွေ့ရပါတယ်မဝေဆန္ဒရေ
းအမှန်ပဲကိုဆိုင်ရေဒါပေမဲ့ဘလို့အချိန်နေပဲဖြစ်ဖြစ်မဲပေးခွင့်ရှိသူတယောက်အနေနဲ့မဲပေးတဲ့အခါမှာခိုင်လုံမဲတမဲပေးနိုင်ခဲ့ဖို့အရန်အရေးကြီးတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာတည်င်းချက်လက်ကွန်ရက်ကတာဝန်ရှိသူဥကပ်နူကအကြံပြုထားတယ်လေ
။ဟိုကအချိန်ကုန်ခံလူပိပန်းခံပြီးမဲယုံကိုမဲပေးသွားတာဖြစ်တဲ့အတွက်ကုမဲကပယ်မဲမဖြစ်ဖို့အရေးကြီးတယ်ပေါ့နော်။ပယ်မဲမဖြစ်အောင်ပေါ့နော်။တီချာဂယုစိုက်ပြီးပေးပါ။မကုမဲဟာတိတ်မယုံတင်ကာဖြစ်เสียရှိတယ်ညစ်ပတ်တယ်လက်မမပေါ့ဆိုရင်ချက်ချင်းမဲယုံမူမဲလက်မထုတ်ပြီးလဲလို့သွားပြတော့မှချက်ချင်းလဲလိုက်ပါသူတို့လဲပြီးမှာပါသူတို့မှာအပူမဲပြအပူတွေအများကြီးရှိပါတယ်ထုတ်ပြီးထားပါတယ် UAC ကနေပြတော့မ
ှမဲဆန္ဒရှင်တွေပြေးမဲ့မဲကိုပယ်မဲမဖြစ်သွားဖို့အတွက်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘလို့ဆောင်ရွက်ထားတယ်ဆိုတာကိုအခုလိုရှင်းပြပါတယ
်လက်မထုတ်ပြီးသူစီကထုတ်ပြီးတဲ့ကွာကျွန်တော်တို့ကလည်းပြောတာတော့စုပ်ပြဲမပေးနဲ့နော်အစွန်းထင်းပိုင်မပေးနဲ့ तू အဲ့ဒါကြည့်ဖို့တော့လိုတယ်နော် तू ကောင်းတဲ့မဲပဲ तू ပေးလိုက်မှာပြီးပြီး तू ကမဲယုံနဲ့မှတက်ပြီးဒီဟိုခန်းနဲ့ရိုက် तू ရိုက် तू ရိုက်ပြီးလို့ချင်း तू ဘာမှလုပ်ကြမလို့ဒါလေးခေါ်ပြီး तू ထည့်လိုက်ဦးမယ
်အခုပြောသွားတာကတော့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအဖွဲ့ဝင်ဦးရဲမြစ်ပဲဖြစ်ပါတယ
်ဆန္ဒမဲလက်မှတ်ကိုခောက်ထည့်လိုက်လို့ပြောတဲ့အခါမှာမဲဆန္ဒရှင်တွေအနေနဲ့သတိပြုရမယ့်အချက်လေးတစ်ချက်ကိုရွေးကောက်ပွဲပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဖန်နီရင်ရဲ့တာဝန်ရှိသူမတ်ခင်လေးငယ်ကဖြည့်ဆက်ပြောတော့တာကိုလည်းနားထောင်ကြည့်အောင်ဗျာ
အဲ့ဆိုရင် तू อ่ะစစိမ်းတုံးထုတ်ပြီးတဲ့အခါမှာသူ့ကိုခလဲကားဒီလိုတဝက် तू မင်းလေးနည်းနည်းခြောက်မလားမခြောက်လားစောင့်မလားနော်စောက်ပြီးဒီလိုလေးတဝက်ပဲခောက်အဲ့အားလေးကိုအဲ့ဒီတဝက်ပဲခောက်တဲ့ဟာလေးကိုမဲပုံးလေးကိုတွက်ထည့်လိုက်တယ်တချို့ကခောက်တယ်ဆိုရောင်ပြီးတော့လေးကောက်ထက်ချူတာတို့၆ကောက်ထက်ချူတာကိုချိုးလိုက်ပြီးတော့တွက်ထည့်တယ်ထည့်လိုက်လို့ရှင်ဒီမဲလက်မှတ်ဒီအချားမဲလက်မှတ်နဲ့မတူရတဲ့ तू อ่ะအမှန်သားတစ်ခုခုပြုတ်ထားပါတယ်လို့မဲရောင်ကဆုံးဖြတ်ပြီးသူ့ကိုပယ်မဲလုံးမယ်ဆိုသူ့ရဲ့ဥပဒေအရာနီးဥပဒေအရာလုံးပိုင်ခွင့်ရှိ
ပင်မဲဖြစ်နိုင်ဆုံးနဲ့တော်တော်များများသတိမမူမိတဲ့အချက်တစ်ချက်ကိုထပ်ဖြည့်ပြောစရာရှိသေးတယ်ကိုဆိုင်ရဲ့ရွေးကောက်ပွဲကော်မရှင်မင်္ဂလာတောင်ညွတ်ညွတ်နဲ့ကော်မရှင်ခွဲကတာဝန်ရှိသူဦးမင်းနိုင်ကပြောပြထားတယ်လေ
ပင်မဲမဖြစ်ဘူးမဲလာပေးတဲ့လူကမဲလက်မှတ်ကိုယူပြီးပြီသူအစာမတက်ဘူးစာမတက်တော့သူ့ရဲ့လက်ဝဲလက်ဝါကိုလက်ဝေးနှိပ်ရမှာအဲ့ကံမှာသူမြင်ငံခွက်မှာနှိပ်ပြီးရင်တော့အဲ့ဒီလက်နဲ့မဲလက်မှတ်ကိုကန်ရင်တော့အစွန်းထင်းဖြစ်သွားလိမ့်မယ်အဲ့လိုမဖြစ်အောင်သူကမြင်ငံခွက်ဘေးမှာရှိတဲ့အဝတ်ကိုအဝိနဲ့လက်မှာရှိတဲ့ပေနေတဲ့မြင်တွေကိုတေချာတုတ်ပြီးတော့မှသူကမဲလက်မှတ်ကိုသွက်ထဲမှာသူ့မဲလက်မှတ်ကအစွန်းထင်းမပါတဲ့မဲလက်မှတ်ဖြစ
်ဒါအပြင်ကော်မရှင်ကအတိပြုထားတဲ့လက်မှတ်မပါတဲ့ဆန္ဒမဲလက်မှတ်မဲရုံမှုလက်မှတ်မပါတဲ့ဆန္ဒမဲလက်မှတ်လွတ်တော်ကိုယ်စားလှောင်တဦးထပ်ပို့ပြီးဆန္ဒပြုထားတဲ့ဆန္ဒမဲလက်မှတ်ဆန္ဒပြုထားတာမရှိတဲ့ဆန္ဒမဲလက်မှတ်ဆန္ဒပြုထားခြင်းမှာမတေချာမထင်ရှားတဲ့ဆန္ဒမဲလက်မှတ်ဆန္ဒမဲလက်မှတ်အတုဖြစ်တယ်လို့ဆန္ဒမဲလက်မှတ်အတုဖြစ်တယ်လို့မဲရုံမှုကဆုံးဖြတ်ထားတဲ့လက်မှတ်ဆန္ဒမဲပေးသူကိုတိနိုင်အောင်မှတ်တာပြုထားတဲ့ဆန္ဒမဲလက်မှတ်စုပ်ဖြဲထားတဲ့ဆန္ဒမဲလက်မှတ်တွေနဲ့ကော်မရှင်ကပယ်မဲဖြစ်တတ်မှတ်ရထုတ်ပြန်ထားတဲ့ဆန္ဒမဲလက်မှတ်တွေဟာဆိုရင်ပယ်မဲတွေဖြစ်ကြပါတယ
်ဒါကတော့မဲပေးတဲ့အခါမှာပယ်မဲမဖြစ်ရအောင်ကိုယ်တိုင်လက်တွေ့လုပ်ရင်ဥကပ်နူကတရုတ်ပြရှင်းပြသွားတာပဲဖြစ်ပါတယ်ပယ်မဲနဲ့ပတ်သက်ပြီးတော့အချင်းချုပ်ပြောရမယ်ဆိုရင်မကြာမီကျင်းပတော့မှာဖြစ်တဲ့ရွေးကောက်ပွဲနေ့မှာဆန္ဒပြုသူတွေရဲ့ဆန္ဒမဲဟာခိုင်လုံမဲဖြစ်နေဖို့အတွက်မဲလက်မှတ်မှာမဲယုံမှုလက်မှတ်ပါရပါမယ်။တစိတ်တုံးရိုက်တဲ့အခါမှာကိုပေးမဲ့သူရဲ့နာမည်ပေါ်မှာဆိုရင်လည်းရပါတယ်။ဒါမှမဟုတ်ပါတီတင်ကေတာပေါ်မှာဆိုရင်လည်းရပါတယ်။နောက်ပြီးအဲ့တင်ကေတာပေါ်မှာလည်းမဟုတ်ဘူး။အကွက်မှာလည်းမဟုတ်ဘဲနဲ့တက်ဆိုင်ရာကိုယ်စားလှယ်ရဲ့နေရာမှာဆိုရင်လည်းရပါတယ်။ရိုက်တဲ့အခါမှာလည်းဆောင်းဆောင်းဖြစ်ဖြစ်တက်တက်ဖြစ်ဖြစ်ကြောင်းမြန်ဖြစ်ဖြစ်ပေးပါတယ်။အဓိကကတော့အစွန်းထင်းမဖြစ်ဘူးနှစ်ချက်မရိုက်မိဖို့နဲ့အကွက်ပြင်မထွက်သွားဖို့ပဲဖြစ်ပါတယ်လို့အတိပေးတင်ပြလိုက်ရပါတယ်ရှင
်ဒီစီဇန်ကို Inter News ရဲ့ရွေးကောက်ပွဲပညာပေးရေဒီယိုထုတ်လုပ်ရေးဖွဲ့ကစီဇန်ထုတ်လုပ်ပေးနေတာဖြစ်ပါတယ်ရှင်မကြာခင်ထုတ်လင်းပေးမဲ့အထူးစီဇန်တဲမှာတော့ရွေးကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းချက်တွေနဲ့ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းပါရှင်။အော်တိုဘလ29ရက်ကြာသပတေးနေ့ညနေပိုင်း VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီအချိန်ပိုင်းတွင်မှာတော့ခုနှစ်ရက်တာလူတော့တဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါ။ရွေးကောက်ပွဲမှာအပြောင်းလဲလှလာတဲ့မြန်မာပြည်သူတွေဘယ်ပါတီကိုမဲပေးမယ်လို့ထင်ပါလဲ
။စစ်တပ်အုပ်ချုပ်တဲ့အောက်မှာပဲပြည်သူလူထုရဲ့ဘဝရှင်သန်ပြီးတော့ရှင်းပြောရင်တော့ဆင်းရဲချက်တဲပြီးတော့ဖိနှိပ်ခံပြီးတော့ရုန်းကန်နေရတ
ဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဟောင်းတွေနဲ့ VOA ရဲ့တွေ့ဆုံမေးမြန်းချက်တွေနိုင်ငံရေးပါတီတွေအနေနဲ့မဲဆင်းမှားယွင်းမှုတွေအပေါ်စိုးရိမ်မှုနဲ့မဲဆွဲမှုဆိုင်ရာအခက်အခဲတွေအကြောင်းနိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ပြည်သူကိုပေးတဲ့ဂရုကဝတ်တွေအကြောင်းသိကြရမယ်ပါတီမိတ်ဆက်ကန်တာတို့ကိုထုတ်လွှင့်ပေးသွားမှာပါဒီလိုအစီအစဉ်တွေထဲကမှအခုရင်ဆုံးတော့နောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကကောက်နှုတ်ချက်တွေကိုနားဆင်ရပါမယ်မတ်သိန်ကီထိုက်ကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင
်မြန်မာလွှတ်တော်ရွေးကောက်ပွဲကျင်းပဖို့ဆက်ရက်လို့အောက်တိုဘာလ29ရက်နေ့မှာတော့ပြည်တွင်းမှာကြိုတင်မဲတွေစပေးနေပါပြီနိုင်ငံတော်ဝင်နဲ့ခီးသွွားဖို့ရှိတဲ့အစိုးရဝန်ထမ်းတွေဒီကနေ့ကစလို့ဆက်ရက်တိုင်းတိုင်းမဲပေးခွင့်ရပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကျင်းပမယ့်ရက်မှာခီးသွွားဖို့ရှိသူတွေရွေးကောက်ပွဲနေ့မှာကြီးကြပ်လှုပ်ဆောင်ရမယ့်မဲယုံအဖွဲ့ဝင်တွေကတော့နိုဝင်ဘာလ6ရက်နဲ့9ရက်နေ့တို့မှာသက်ဆိုင်ရာမြို့နယ်ရပ်ကွက်ကော်မရှင်အဖွဲ့ရုံးတွေမှာကိုယ်တိုင်သွားရောက်မဲပေးချရမှာဖြစ်ပါတယ်။မဲဆန္ဒနယ်ပြင်ပကိုရောက်ရှိနေပြီးမဲပေးခွင့်ရဖို့လျှောက်ထားကြသူတသန်းနီးပါးတို့လည်းနိုဝင်ဘာလ6ရက်နဲ့9ရက်တို့မှာကြိုတင်မဲပေးကြရမှာဖြစ်ပါတယ်။ကျန်းမာရေးကြောင့်မဲယုံကိုလာရောက်မဲမထက်နိုင်တဲ့သူတွေအချုပ်ချခံထားရသူတွေစေးယုံတက်နေရသူတွေကြိုတင်မဲပေးဖို့အတွက်ကတော့ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်တွေလာရောက်ပြီးမဲဆန္ဒကောက်ယူမှာဖြစ်ပါတယ်။ဒီကနေ့မှာတော့ကြိုတင်မဲပေးလို့တဲ့မဲဆန္ဒရှင်တချို့ကြားနားလည်မှုလွဲမှာပြီးမဲဆန္ဒပေးဖို့လာခဲ့ပေမဲ့တတ်မှတ်ထားတဲ့စီမင်းစည်းကမ်းနဲ့မကိုက်ညီတာကြောင့်မဲပေးခွင့်မရတဲ့အခြေအနေတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းအတွင်းကမဲယုံတချို့ကိုကြိုတင်မဲပေးမှုတွားရောက်စောင့်ကြည့်ခဲ့သူတဦးကတော့ကြိုတင်မဲလာပေးသူတွေမရှိသေးသလိုမဲယုံနေမှာစောင့်ကြည့်သူတွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေကိုလည်းမတွေ့ရတဲ့အကြောင်းပြောပါတယ်။နိုင်ငံတော်ဝန်ဒီကနေ့စတင်တဲ့ကြိုတင်မဲပေးမှုတွေမှာနိုင်ငံရေးပါတီကကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေသတင်းထောက်တင်နဲ့ရွေးကောက်ပွဲကိုစောင့်ကြည့်လို့သူအားလုံးတို့လွတ်လပ်စွာစောင့်ကြည့်နိုင်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ကြိုတင်မဲပေးပြီးသူစီရင်တွေကိုလည်းသက်ဆိုင်ရာမဲယုံတွေမှာကတ်ထားကြေညာရမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားထားပါတယ်ရှင်
။မဲဆန္ဒရှင်စီရင်မှာမမှန်ကန်တဲ့မဲဆန္ဒရှင်လူဗိုလ်တွေအများပြပါရှိနေတာကြောင့်ရွေးကောက်ပွဲအနိုင်ရှုံးဆုံးဖြတ်ရမှာတက်ရောက်မှုတွေရှိလာမယ်အရေးအဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတိပေးပြောဆိုပါရယ်လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိတဲ့အပြီးသက်မဲဆန္ဒရှင်စီရင်ကိုနိုဝင်ဘာလ2ရက်နေ့မှာထုတ်ပြန်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ချိန်မှာပဲမြန်မာအဓိကတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲဆန္ဒနယ်တွေအတော်များများမှာမဲဆန္ဒရှင်စီရင်တွေပိုရှံနေတယ်လို့ပြောဆိုလိုက်ပါတယ်မဲဆန္ဒနယ်တွေမှာအမှန်တကယ်နေထိုင်ခြင်းမရှိသူတွေအများအပြားပါရှိနေတယ်လို့အဓိကတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါအထူးသဖြင့်အရင်အစိုးရလက်ထက်ကယာရုကြီးတွေရယူခဲ့ကြသူတွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေမှာအမှန်တကယ်မရှိတဲ့မဲဆန္ဒရှင်တွေတိတိတသားများပြားနေတယ်လို့လည်း NLD ကပြောဆိုထားပါတယ်။တချို့မြို့နယ်တွေမှာတော့မဲဆန္ဒရှင်စီးမ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းလောက်အထိကိုမှားယွင်းနေတယ်လို့လည်းထောက်ပြထားပါတယ်
။ရွေးကောက်ပွဲချိုကာလနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုအထိလွတ်လပ်မှုရှိခဲ့ပြီးမဲ့ချင်းချောင်နှောက်ယှက်မှုတွေရှိတယ်လို့နိုင်ငံတကာရွေးကောက်ပွဲလေလာစောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့တစ်ခုအဖြစ်မြမရွေးကောက်ပွဲစောင့်ကြည့်လေလာနေတဲ့ကာတာစင်တာကထုတ်ပြန်ပြောဆိုလိုက်ပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအပြည့်အဝလေလာစောင့်ကြည့်ခွင့်မရတဲ့အခြေအနေမျိုးတွေကိုလည်းကာတာစင်တာကထောက်ပြပြောဆိုပါတယ်အထူးသဖြင့်လက်နက်ကန်အဖွဲ့အစည်းတွေစစ်တပ်ရှိတဲ့ဒေသတွေမှာနိုင်ငံရေးပါတီဝင်တွေကိုတိလက်ရောက်တိုက်ခိုက်ခံရတဲ့အခြေအနေတွေရှိနေတယ်ဆိုတာကိုလည်းကာတာစင်တာကသိရှိထားတယ်လို့ပြောဆိုပေမဲ့ရွေးကောက်ပွဲချိုကာလအတွင်းပြဿနာကြီးကြီးမားမားမရှိဘဲမဲဆွယ်စည်းရုံးမှုဆိုင်ရာစီမင်းစည်းကမ်းတွေကိုမျှတစွာကင်တွယ်အသုံးပြုတာတွေ့ရတယ်လို့ကာတာစင်တာတာဝန်ရှိသူတို့ကပြောဆိုထားပါတယ် ရွေးကောက်ပွဲချိုကာလပါတီတွေတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးအဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောလက်ရှိအာဏာရပါတီပြည်တော်စုစံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကပါကာတာစင်တာထံတိုင်ကြားထားတယ်လို့လဲကာတာစင်တာကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရရွေးကောက်ပွဲသတင်းတွေကိုမတ်သိန်ကီထိုက်ကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့စနေနေ့မှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းဖိတ်ခေါ်ပြစီရှင်။
တို့ရရှိမြတ်မြန်မာနိုင်ငံမှာ250ကျော်တွင်ပထမဆုံးရတအစိုးရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တပတ်ပဲလိုပါတော့တယ်။ဒီအချိန်မှာစိတ်အားထက်သန်နေကြတဲ့မဲဆန္ဒရှင်တွေချွတ်ချွတ်မွေ့မွေ့နဲ့မဲထင်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲ။မဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒီလိုမျိုးဒီမဲထက်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမဲဆန္ဒရှင်တွေအတွက်အစင်ချောလွယ်ကူစီမှာလားဒါတွေနဲ့ပတ်သက်လို့လာမယ့်စနေညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးဖို့အတွက်စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလူရာမိမလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမကြမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
တရားလေးလမ်းဆွေးနွေးခန်းတွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီ။ VOE ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းချက်တွေထုတ်လွှင့်တဲ့အထူးစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အပြောင်းလဲကိုလေလာကြတဲ့မြန်မာပြည်သူတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးကြလိမ့်မယ်လို့သူတို့မျှော်လင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအရှိတ်ချမ်းမှာနေထိုင်တဲ့ NLD ပါတီဝင်ဟောင်းတွေကတုံ့တက်ကြပါတယ်။ရွေးကောက်ပွဲနီးလာချိန်မှာအခုလိုထုတ်ဖော်ပြောဆိုလိုက်ကြတာပါ။တွေ့ဆုံမေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဖြစ်ဖို့ဆိုရင်2015ရွေးကောက်ပွဲမှာအတိုက်ခံနိုင်ငံရေးပါတီတစ်ခုကမဲအပြတ်သတ်နဲ့အနိုင်ရရှိဖို့လိုတယ်လို့ဝါရှင်တန် DC မြို့တော်နဲ့တဝိုက်မှာနေထိုင်ကြတဲ့ NLD ပါတီဝင်ဟောင်းတွေကပြောဆိုလိုက်ကြပါတယ်။
NLD ပါတီမန္တလေးတိုင်းအနောက်မြောက်မြို့နယ်အမျိုးသမီးလုပ်ငန်းအဖွဲ့တောင်ဝန်ခံဟောင်းလဲဖြစ်ဒေါ်ဆန်းစုကြည်ရဲ့2003ခုနှစ်တပင်းခရီးစဉ်တိုက်ခိုက်ခံရမှုမှာကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်တဲ့ဒေါ်ခင်အေးမြင့်ကတော့တွတ်တော်ကိုယ်စားလှယ်အများစုဝင်ပြိုင်တဲ့ NLD ပါတီမဲအပြတ်အသတ်နဲ့အနိုင်ရမှသာအစိုးရဖွင့်နိုင်ပြီးအပြောင်းအလဲတွေဖြစ်ပေါ်လာနိုင်မှာဖြစ်တယ်လို့ဆိုပါတယ
်။ဟုတ်ကဲ့2015ရွေးကောက်ပွဲမှာကျမတို့ NLD ပါတီကနိုင်မှဖြစ်မှာပါ။ဘာလို့လဲဆိုတော့ဒီနိုင် NLD ပါတီတခုတည်းကိုနိုင်မှသာလေကျမတို့အားလုံးကလွတ်တော်တွေကိုကျမတို့ဝင်ရောက်ရမှာဖြစ်ပါတယ်အားလုံးဝင်ရောက်မှာကျမတို့ညီမျှတဲ့ဥပဒေတွေကိုကျမတို့ရေးဆွဲနိုင်မှာဖြစ်ပါတယ်အဲ့ဒီဥပဒေတွေရေးဆွဲနိုင်မှသာလေနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာခံစားနေကြရတဲ့ပြည်သူတွေရဲ့ဘဝကျန်းမာရေးပညာရေးအစရှိသည့်ဖြင့်အကုန်လုံးကိုကျမတို့လူတွေစွန့်စားနိုင်မှာဖြစ်ပါတယ်တိုင်းရင်းသားတွေနဲ့ပြည်သူတခြားပါတီတွေပေါ့နော်အဲ့ဒါတွေနဲ့လည်းဟိုဒီလောက်ပြီးတော့ကျမတို့ရှစ်ဆက်ပြီးတော့အားလုံးအောင်မြင်စွာသွားနိုင်လိမ့်မယ်လို့ကျမအနေနဲ့မြင်ပါတယ
်2015ရွေးကောက်ပွဲဟာအရေးကြီးပါတယ်လို့နောက်ထပ်ပြောလာသူတူကတော့ရန်ကုန်တိုင်းတာမွေမြို့နယ် NLD ပါတီဝင်ဟောင်းဒေါ်နီနီဝေပဲဖြစ်ပါတယ
်ဆိုတော့ကျမတို့တွေကလည်းဒီပြည်ပနိုင်ငံကိုရောက်တယ်ဆိုတာလေအကုန်လုံးရောက်ချင်လို့မဟုတ်ကိုယ်တိုင်းပြည်ကိုယ်လူမျိုးအကုန်ချစ်ကြတာကြီးပဲဆိုတော့ကိုယ်အမီမြန်မာပြည်ကောင်းစားရင်အကုန်လုံးပြန်ချင်တဲ့လူတွေကြီးပဲ
ဦးလွင်စောဟာ1990ရွေးကောက်ပွဲတုန်းက NLD ပါတီအောင်နိုင်ရေးစည်းရုံးမှုတွေမှာကိုယ်တိုင်ပါဝင်ခဲ့သူတူဖြစ်ပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီက85ရာခိုင်နှုန်းလောက်နိုင်ကြီးရှိလိမ့်မယ်လို့သူ့အနေနဲ့ခန့်မှန်းကြောင်းပြောပါတယ
်။ NLD ပါတီရဲ့နိုင်ကြီးဟာဒီ90ရွေးကောက်ပွဲလို့အများကြီးတော့ပြတ်သားသားဖြစ်မယ်မထင်ဘူးဗျာ။90ရွေးကောက်ပွဲကရှင်းပြောရင်တော့ NLD ပါတီကတတိုင်းတပီလုံးမှာ90မဲအားဖြင့်ဆို92ရာခိုင်နှုန်းလောက်ရတယ်လေ။အခုဥစ္စာကတော့အဲ့လောက်တော့ရချင်မှလည်းရလိမ့်မယ်ကျွန်တော်ထင်တာကတော့အနည်းဆုံးတော့ကျွန်တော်85ရာခိုင်နှုန်းတော့မှန်တာပါလေ90ရွေးကောက်ပွဲရဆိုရင်ဒါဒေါ်စန်းစုကြည်ကဒီနေ့ကြေကျုပ်ကြက်ခံထားတဲ့ချိန်မှာသူဒီလိုကမ်ပိန်းမျိုးတော်သူမလုပ်လိုက်ရပဲနဲ့ရွေးကောက်ပွဲကိုဖျက်ဆီးသွားတာမျိုးတွေရှိပါတယ်အခုဥစ္စာသူကိုယ်တိုင်ဥဆောင်ပြီးတော့နော်ဒီလိုရွေးကောက်ပွဲစီရင်ကမ်ပိန်းနေလုတ်လာတဲ့အခါမှာပြည်သူလူထုကဒီရာသီဥတုဒဏ်ရေဘေးဒဏ်တဘာဝဘေးဒဏ်တွေခံနေပေမဲ့လို့ တကယ်တန်းရွေးကောက်ပွဲနီးလာလို့ရေပေါင်း60ရာဆပြီးတော့ဟလာကမ်ပိန်းစလုပ်တဲ့အချိန်မှာနိုးကြာကြာဖြစ်လာတာကိုကျွန်တော်တွေ့ရပါတယ်ခင်ဗ
ျလာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အပြောင်းအလဲကိုဖြစ်ပေါ်စေမလားဆိုပြီးပြည်သူအများကမျှော်လင့်နေကြတာပါဒီလိုမျှော်လင့်ရတာကလည်းမြန်မာပြည်သူတွေဟာဖိနှိပ်မှုအောင်နှစ်ပေါင်းများစွာနေလာခဲ့ရတာကြောင့်2015ရွေးကောက်ပွဲဟာအဆုံးဖြတ်ပေးမဲ့အရေးပါတဲ့ရွေးကောက်ပွဲဖြစ်ဦးလွင်စောကရှုမြင်ပါတယ
်အခုထက်တီကိုဘာမှအပြောင်းလဲမရှိသေးဘူးစစ်တပ်အုပ်ချုပ်တဲ့အောက်မှာပဲပြည်သူလူထုရဲ့ဘဝရှင်သန်ပြီးတော့ရှင်းပြောရင်တော့ဆင်းရဲချက်တဲပြီးတော့ဖိနှိပ်ခံပြီးတော့ရုန်းကန်နေရတဲ့ဘဝမျိုးအခု2015ရွေးကောက်ပွဲကဒီလိုစစ်တပ်ဖိနှိပ်ချုပ်ချယ်တဲ့အောက်ကနေပြီးတော့အနည်း50ကျော် 60 လောက်ကနေသွားနေတဲ့ဘဝမျိုးကနေပြည်သူလူထုအားလုံးဒီရုန်းထွက်ဖို့ပြည်သူလူထုအားလုံးအနေနဲ့ဒီမဲပေးဖို့တာဝန်ရှိရခင်ဗျာဘာပဲဖြစ်ဖြစ် LND အနေနဲ့ကလည်းဒါဥပဒေပေါင်းတွင်ကတရားဝင်ဒုတိယအကြိမ်မြောက်လှုပ်ရှားတာပါပဲခင်ဗျာ
ဒါကြောင့်လဲအပြောင်းလဲတွေအတွက် NLD ပါတီကအပြတ်သတ်အနိုင်ရဖို့ဆိုရင်ဒီအချိန်မှာအလုံးညီညီညွတ်ညွတ်ရှိကြဖို့လိုတယ်လို့ဒေါ်နီနီဝေကပြောပါတယ်
ကျွန်မတို့အတိုက်ခံခေါင်းဆောင်ကိုလည်းဒေါ်အောင်ဆန်းစုကြိုလည်းအထင်အလွဲမှားနေကြရတယ်အမျိုးမျိုးမြင်နေကြရတယ်ပေါ့ဒါပေမဲ့ကျွန်မတို့ခေါင်းဆောင်နေနဲ့ကျွန်မရဲ့ခံစားမှုကတော့သူ့မှာလဲကျွန်မပြောပြတာဟိုရှေ့မတိုးတာနောက်မဆုတ်တာသူလုံးနေရတဲ့အခက်ခဲတွေကိုလည်းနားလဲပေးကြဖို့ကျွန်မအနေနဲ့ဟိုပြောချင်တာပေါ့နော်
ဘယ်လိုပဲဖြစ်ဖြစ်ဒီမိုကရေစီအပြောင်းလဲဖြစ်စေရမယ်ဆိုတော့ရှစ်လေးလုံးစိတ်ဓာတ်နဲ့အတူ2015ရွေးကောက်ပွဲကိုဖြတ်သန်းကြဖို့ဦးလွင်စောကတိုက်တွန်းပါတယ
်ကျွန်တော်တို့88စိတ်ဓာတ်မျိုးနဲ့ပေါ့နော်88စိတ်ဓာတ်မျိုးနဲ့ပဲ90ရွေးကောက်ပွဲကိုဝင်ခဲ့တယ်လို့ပဲအခု2015ရွေးကောက်ပွဲမှာလည်းကျွန်တော်တို့88စိတ်ဓာတ်ကိုလုံးဝမမေ့ကြပါနဲ့လို့ကျွန်တော်ဗမာပြည်မှာရှိတဲ့တငယ်ချင်းအပေါင်းအသင်းရောင်းရင်းမိတ်ဆွေတွေအကုန်လုံးဒီ2015ရွေးကောက်ပွဲကို88စိတ်ဓာတ်နဲ့ပဲဆက်ပြီးဖြတ်သန်းကြပါလို့ကျွန်တော်ပြောချင်ပါတယ
်။အခုလို NLD ပါတီဝင်ဟောင်းတွေရဲ့သုံးသက်ချက်မျှော်လင့်ချက်တွေဟာဘလောက်ထိမှန်ကန်နှီးစပ်မလဲဆိုတာကိုတော့မကြာခင်ကျင်းပတော့မယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကိုကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်ရပါမယ်လို့အာဏာပိုင်တွေကပြောပေမဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့မဲဆင်းတွေမှာမှားယွင်းမှုတွေအများပြားရှိနေတာကြောင့်ပြည်သူတွေမဲပေးပိုင်ခွင့်အပြည့်အဝမရမှာကိုတော့စိုးရိမ်မိတယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ်။ NDF ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်တွေအများဆုံးပါဝင်နိုင်အောင်ဘလို့ရည်မှန်းထာရည်မှန်းချက်ထားဆောင်ရွက်ခဲ့တယ်ဆိုတာနဲ့ပါတီရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုမဲဆွယ်စည်းရုံးမှုဆိုင်ရာအခက်အခဲတွေအကြောင်း VOA ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကဥက္ကမောင်ဆွေကိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါရှင်
။ဟုတ်ကဲ့ပါမင်္ဂလာပါ
။ဟုတ်ကဲ့ကျမတို့ VOA American တန်ရုံးကန်ကိုလာပြီးတော့အလုပ်တွေမအားတဲ့ကြားရပါတော့ဒီရွေးကောက်ပွဲကလည်းနှီးလာပြီဆိုတော့တခုတကလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ VOA ကိုကျွန်တော်အလေးထားအောင်ပေါ့ဗျာ။
ဟုတ်ကဲ့ပါရှင်အခုရွေးကောက်ပွဲကလည်းတော်တော်လေးနှီးကပ်လာပါပြီအဲ့တော့ဒီအမျိုးသားဒီမိုကရေစီအင်အားစုပါတီအနေနဲ့မဲဆန္ဒနယ်မြေဘယ်နှစ်ခုလောက်ကနေပြီးတော့ပေါ့နော်ဟိုကိုယ်စားလှယ်လောင်းဘယ်နှစ်ယောက်လောက်များဝင်ရွေးခံဖို့စီစဉ်ထားတာပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့မှတ်ပုံတင်တာကတော့225ယောက်ပေါ့လေအဲ့တော့ဟိုကျွန်တော်တို့ဒီရှုပ်ဟာဒီမှတ်ပုံတင်တော့စီစစ်တဲ့အခါမှာပြုတ်သွားမယ်ဖြစ်ရင်တော့ကျွန်တော်250တော့တင်းတင်းလောက်လို့ရှိမယ်ထင်ပါတယ်
ဟုတ်ကဲ့ပါအခုကျမတို့ဟိုဒီရွေးကောက်ပွဲကော်မရှင်ရဲ့စည်ရင်းစရာတွေအရာပေါ့နော်သိရတာဒီမြို့သားဒီမိုကရေစီအင်အားစုပါတီအနေနဲ့ပေါ့မြို့သမီးကိုယ်စားလှယ်လောင်းဥယျာဉ်အများဆုံးပါတယ်လို့သိရပါတယ်အဲ့တော့မြို့သမီးဟိုဒီလိုမျိုးလွတ်တော်ကိုယ်စားလှယ်လောင်းရွေးတဲ့နေရာမှာဘယ်လို criteria တွေဘယ်လိုအရေးချင်းတွေပေါ့နော်တတ်မှတ်ထားတာရှိပါလဲဥပမာလူငယ်မြို့သမီးဟိုပညာတတ်ပေါ့လေအဲ့လိုမျိုးဘယ်လိုများတတ်မှတ်ထားပါလဲရှင
်ဟုတ်ကဲ့ပညာတတ်တဲ့နေရာမှာတော့ကျွန်တော်ကဝက်ရရလို့တတ်မှတ်မထားပါဘူးပညာရတော့ဖြစ်အောင်ပညာအရေးရှင်ရှိဖို့ဟာတော့နောက်ခံတော့လိုပါတယ်။အဲပညာအရေးရှင်ကအဓိကအချက်တော့မဟုတ်ပါဘူး။နိုင်ငံရေးစိတ်ဓာတ်ရှိရမယ်၊တိုင်းပြည်နဲ့လူမျိုးအကျိုးပြုချင်တာမယ်။နောက်ပါတီကိုပုံမှန်လေးပဲကျွန်တော်တို့ကတက်စာရှိရမယ်ပေါ့။ဒါကြီးအမှတ်ထားပါတယ်နော်။ဟိုအသက်60မကျော်ဘူးပေါ့လေ။60ကျော်ရင်တော့လေချွင့်ကျင်တယ်ပေါ့လေ။ဘာသာတခုခုမှလူမှုအဖွဲ့အစည်းမှလုပ်ခဲ့တာတွေနေဒီဒေသနယ်ပယ်မှာထင်ရှားတဲ့ပုံစံတွေဆိုရင်တော့60ကျော်ရင်လည်းကျွန်တော်တို့တက်ခံထားပါလေဟ
ုတ်ကဲ့အမျိုးသမီးအနေနဲ့ကြတော့ရှင
်အမျိုးသမီးကကျွန်တော်တို့သတ်မှတ်ချက်က20ရာခိုင်နှုန်းပြမရောက်အောင်သတ်မှတ်ထားပါဒါပေမဲ့ကံအားလျော်စွာပဲ25ရာခိုင်နှုန်းကျော်သွားပါလေဒါကတော့ကျွန်တော်တို့ဌာနချုပ်စွမ်းဆောင်ရည်တဲ့ကျွန်တော်ကအာယုံကြတဲ့အမျိုးသမီးတွေပုံများလာတယ်လို့ပြောရမှာပေါ့ဒါလည်းကောင်းတဲ့အချင်းအရာတစ်ခုလို့ပဲ ပြောနိုင်ပါတယ်တန်းပြည့်အတွက်ပေါ့
ဟုတ်ကဲ့ပါအခုရွေးကောက်ပွဲကာလစီယုံရေးကာလရောက်နေပါပြီအဲ့တော့စီယုံရေးစစ်တဲ့နေရာမှာဒီကိုယ်စလဲလောင်းနေပေါ့လေဟိုကြုံတွေ့ရတဲ့အခက်အခဲတွေရောရှိပါလားရှင
်ဟုတ်ကဲ့ဒီရန်ကုန်လိုနေရာမျိုးမှာတော့မှတချို့ခရိုင်ကော်မရှင်တွေကညှိနှိုင်းမှုလွဲတာတွေရှိပါတယ်အဲ့သူတို့ဒီကော်မရှင်ကြီးကထုတ်ပေးတဲ့ဒီညာညွှန်ကြားချက်တွေပေါ်မှာအကောက်ယူလွဲတာတွေရှိပါတယ်အဲ့အဲ့မှာအခက်အခဲအနေနဲ့ရှိပါတယ်ဘာလို့ဆိုတော့သွားတဲ့အခါမှာဟို consent ခဏကြီးချုပ်တင်တင်ရမယ်လို့ဟုတ်ကဲ့ကျွန်တော်တို့သွားတဲ့နေရာတိုင်းမှာကျွန်တော်တို့ကမိုင်30ခု40ခုအဲ့နေရာတွေကရွာတွေမှာရှိတဲ့အဆောက်အုံတွေမှာပုဂ္ဂလိကအုပ်ချုပ်သူတွေရဲ့ထောက်ခံချက်ပွားရမယ်ဆိုနေဦးတွေမှာတော်တော်အခက်အခဲရှိရကြအခုတော့ဂျာလေးကျွန်တော်ရှင်းနိုင်လိုက်ပါပြီအဲ့တော့ကွန်ဖရင့်ဆာထပ်ထုတ်ပါတယ်အဲ့တော့ဒါလေးကိုအဲ့လိုကြီးတင်းတင်းကြပ်ကြပ်မရှိတော့ဘူးလို့ကျွန်တော်တို့တွေ့ရပါပြီပေါ့
ဟုတ်ကဲ့ပါအခုလို့စီယုံရေးစစ်နေဆိုတဲ့နေရာမှာလည်းရန်မုံငွေကအဓိကကြပါတယ်အဲ့တော့ရန်မုံငွေအနေနဲ့ကလည်းဒီဟိုကိုစလဲတူအနေနဲ့သိန်း100လားမသိတတ်မှတ်ထားတာလို့ကြားဘူးပါတယ်အဲ့တော့ဒီအဲ့ဒီရန်မုံငွေအခက်ခဲရောရှိပါလားရှင
်အတိတ်ရှိတော့ဗျာအဲကျွန်တော်တို့ခုကတော့ကျွန်တော်တို့ပါတီဝင်တွေကတော့ဟိုမျှော်လင့်ချက်နဲ့လာတာမဟုတ်ဘူးလေကျွန်တော်တို့လည်းမပြီးနိုင်ဘူးလေအဲ့တော့ဟိုတယောက်ကိုဒီကျွန်တော်တို့မှတ်ပုံကြီးရေးသုံးသိန်းကတော့ဒေသအလိုက်ကျွန်တော်တို့ဒီထည့်ဝင်ပြီးတဲ့ပုံကြီးရှိပါတယ်အဲ့ပုံလေးဖျက်ရတယ်သူသွားနေကြတာပေါ့ပါတီရမုံငွေရတာပါတာမဟုတ်ပါဘူးဒါတော့ဟိုလူချင်းတဲ့လူတွေတိုက်ရိုက်ဆက်ပေးတာပေါ့လေဒါအခုရုပ်ကပဲဒီ message ရှိုံးနေခါကြတော့ထားချူကဘာမှမကူညီနိုင်ဘူးကျွန်တော် pamphlet တို့ sticker တို့ worksheet တော့ပဲကျွန်တော်ပေးနိုင်မှာကျွန်တော်တို့သူတို့ပတ်စံနဲ့သူတို့ဆက်ပြီးသွားနေတာပါအဲ့တော့ဒါတော့သူတို့ရဲ့ဟိုဘောရအားထည့်မှုပေါ့
ဟုတ်ကဲ့ပါအဲ့တော့ဒီနေတိုင်းရင်းသားနယ်မြေအသီးသီးမှာပေါ့နော်ဒီတိုင်းရင်းသားပါတီတွေကလည်းတော်တော်လေးအမာခံနေရှိနေပါတယ်အဲ
့
တော့တိုင်းရင်းသားနယ်မြေတွေမှာဟိုဝင်ရောက်ရှင်ပြိုင်နာနဲ့ပတ်သက်ပြီးတော့ဟိုဘလို့မျှော်မှန်းထားပါလဲရှင်ဟိုနိုင်မယ်လို့မျှော်ထားမျှော်မှန်းထားပါလား
ဟုတ်ကဲ့ဟိုရခိုင်တို့ဒီရမပြောနိုင်ပါမယ်လို့ဟိုကျွန်တော်တို့ ਨੇ ဒီတိုင်းရင်းသားဒေသမှာရှိရဲ့တိုင်းရင်းသားကုစရယ်ကောင်းနေနဲ့ဒေသခံပြည်သူတွေနဲ့ကျွန်တော်တို့အခြေဆက်တွေရှိနေရတယ်တော်တော်များများရှိပါတယ်ဥပမာရှမ်းရှိဆိုရယ်ကျွန်တော်တို့ရှိပါတယ်တရှိလေးခိုင်ကျန်းတုံခိုင်ပေါ့နောက်တော့ကချင်းပြည်နယ်မှာဆိုရင်တော်တော်များကျွန်တော်တို့အခြေဆက်ရှိပါတယ်ဟိုလူမျိုးလိုက်ပေါ့ကျွန်တော်တို့ကလည်းကိုယ့်ရှိရသွားတာမဟုတ်ဘူးလေဒေသခံဒီကိုယ်လေကောင်းနေရပဲသူစိတ်သက်ခိုင်မာမှုနဲ့ခမောက်ပါတီကိုဝင်လာကြအောင်ဒါတော့ဟိုပုတာဦးမှာဆိုရင်တော်ကျွန်တော်တို့ခိုင်မာရှိပါတယ်တနိုင်းနောက်ပြီးတော့မိုးကောင်းမိုးညင်းပေါ့လေအဲဖာကန်အဲ့လိုကျွန်တော်တို့ရှိကြပါတယ်ရှိတော့ဟိုသူတို့ကဝင်ရင်လို့ကျွန်တော်တို့ကပံပိုးပြရတယ်ရှိရဲ့အိုင်ဒီယာပံပိုးမှုဟိုစိတ်သက်တကြွအောင်ကျွန်တော်လုံဆော်ပေးမှုတင်တဲ့နေလည်းပေးပါတယ်ချက်ပြင်ပပုံကူများနဲ့ညှိပြီးတင်တဲ့ပေးတာရရှိပါတယ်အဲ့တော့ ready တော့ဖြစ်နေပြီပေါ့ဗျာအခုတော့အားထည့်တဲ့ပိုင်းဆိုတော့ကျွန်တော်တို့ခီးဦးတွေသွားနေကြတယ်သူတို့မွေးညင်းဆိုမွေးညင်းမှမရှိအင်တော်ကြီးလိုပါတော့30 40ဝေးရမိုင်ပေါ့သူတို့နေ့စဉ်လိုထွက်နေကြတယ်မော်တော်စိုက်ကယ်တွေနဲ့ပေါ့
ဟုတ်ကဲ့ပါအခုဒီနိုင်ငံတကာအဖွဲ့အစည်းတွေရဲ့အနေနဲ့ရတယ်အခုဟိုကာတာစင်တာရှိမယ် IRI ရှိမယ
်
IFS ရှိမယ်ပေါ့နော်သူတို့တွေကလည်းဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီတွေကိုအသိပညာပေးတဲ့ဟာတွေဟိုထောက်ပံ့နေပေးနေပါတယ်အဲ့ဒီအထက်မှာရောဒီ NDF ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ပူးပေါင်းပါဝင်တာရှိမှာပေါ့နော
်ဟုတ်ပါတယ်ကျွန်တော်တို့ဖိတ်လို့ရှိရင်ကျွန်တော်တို့ဟိုဖြစ်မြည်သွားပါတယ်IRI ဆိုရင်ကျွန်တော်များများကျွန်တော်တို့ ਨੇ ဟိုတဟိုတင်တန်းနေရှိပါတယ်နော်ကာတာစင်တာနဲ့ကတော့လောကတော့မတွေ့မိသေးဘူးတခြားကျွန်တော်တို့ဒီရောဘအဖွဲ့အစည်းတွေနဲ့ကျွန်တော်တို့တိုင်ယုံနေတယ်ဟောပတ်သက်တာကြီးအဲ NDF ကတော့ကျွန်တော်တို့ဟို feature ခံရတဲ့အချိန်မှာပါပါတယ်ကျွန်တော်တို့ဖိရင်လည်းသွားပါတယ်ကျွန်တော
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကော်မရှင်ပေါ့နော်ရွေးကောက်ပွဲကော်မရှင်ကလည်းလောလောဆယ်မဲဆင်းရေးနေရာလည်းတော်တော်လေးကိုဟိုဝေဖန်တာနေထွက်နေပါတယ
်
ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ရည်ကန်ရင်းပေါ့နော်စွမ်းဆောင်ရည်အပေါ်မှာရောဒီ NDF ပါတီအနေနဲ့စိတ်ချယုံကြည်မှုရှိပါလားရှင
်စိတ်ချယုံကြည်ခြင်းမယုံကြည်ခြင်းဆိုတာကတော့ကျွန်တော်တို့ရွေးကောက်ပွဲကာလပြီးမှပဲအဆုံးဖြတ်ကိုပေးလို့ရမှာပါအခုအချိန်ခါမှာတော့ဟိုတရားခံတို့ကျင်းနေနိုင်တဲ့အနေအထားမှာတော့ရှိမနေဘူးလေ။မင်းချင်းတွေကိုကျွန်တော်တို့ကကိုအားကိုကိုသွားကြည့်နေရတယ်။မှန်ချင်းမမှန်ချင်းဘူး။သူတို့လည်းဒီကော်မရှင်ဘက်ကတော့ပုံစံသုံးပုံစံလေးနဲ့ချော်ထားနိုင်တယ်ဆိုရဲလမ်းတော့ဖွင့်ထားတာပေါ့။သူတို့လည်းပြည်သူဟာအဲ့လိုကြီးကျွန်တော်တို့ဟိုပါဝင်ပတ်သက်နိုင်ကြီးနေပါလား
။ဝင်တော့ဝင်ဖို့ပေးသူတို့ဖြစ်နေတာပေါ့။အ
ဲ့တော့ရွေးကောက်ကော်မရှင်ကမတိုင်ခင်တည်းကကျွန်တော်တို့ဒီတနည်းတော့ကစပြီးတော့ဟာရက်ခွက်မှရှိနေတဲ့စေမှုရာရဲမှုတွေကိုထပ်ပံတလဲလဲဟိုတက်ဆိုင်ရာဌာနတွေနဲ့ပေါင်းပြီးလုပ်မယ်ဆိုရင်ဒီလောက်ထိအမှားများဖို့အကြောင်းမရှိပါဘူးအစိုးဆုံးကတော့နောက်ဆင်ကားရွေးကောက်ပွဲဟာတရားမျှတလွတ်လပ်မယ်ပြောပင်ပြောတော်လဲပဲပြည်သူတွေရဲ့ကျွန်တော်တို့အခွင့်အရေးပေါ့မဲပေးနိုင်ခွင့်ကိုပြည့်ဝမရမှာတော့ဖြစ်ကျွန်တော်စိုးရိမ်နေခြင်းဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာ
NDF ပါတီဥက္ကဋ္ဌဦးခမောင်ဆွေကိုဒေါက်ကင်ဆိုဝင်းတွေ့ဆုံမေးမြန်းထားတာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာတော့မွန်အမျိုးသားပါတီနဲ့ဝအမျိုးသားစီလုံးညီညွတ်ရေးပါတီတို့ရဲ့မူဝါဒတွေအကြောင်းနှာစင်ကြရမှာဖြစ်ပါလိမ့်ရှင်
။ဝဒေတာတွန်းမာနေတိုင်းနဲ့ဒိုင်းရင်းသားတွေရဲ့လူမှုရေးစီးပွားရေးတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့ဝအမျိုးသားစီလုံးညီညွတ်ရေးပါတီက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့ဟိုပန်တန်ရန်မက်မန်ကျိုင်းတုံမိုင်းဆက်အစရှိတဲ့မြို့နယ်တွေကနေကိုယ်စားလှယ်လောင်း16ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာပါအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း2ဦးပါဝင်ဖြစ်ပြီးပါတီမူဝါဒနဲ့ပတ်သက်လို့ဥက္ကဋ္ဌဦးညီပလုတ်ကအခုလိုပြောပါတယ
်ကျွန်တော်ပါတီမူဝါဒရရခုနလိုဒီကျွန်တော်ဝဟိုဒေသကိုဝပြည်နယ်အခြေခံပြီးတော့ဖွဲ့စည်းထားတဲ့ပါတီဖြစ်တဲ့အတွက်ဒီဝနယ်ဒေသမှာခုနလိုဟိုတိုင်းရင်းသားလူမျိုးများရဲ့ဟိုနိုင်ငံရေးစီးပွားရေးဟိုတမပညာရေးအကြောင်းရဲ့ဖွံ့ဖြိုးတိုးတက်ဖို့ကျွန်တော်တော့အဓိကဥတည်ပြီးတော့ကျွန်တော်တည်ထောင်ထားတဲ့ပါတီဖြစ်ပါတယ်ကျွန်တော်ပါတီဟိုအမျိုးသားစီလုံးရေးပါတီရဲ့စီးပွားရေးမူဝါဒတော့ခုနလိုဈေးကွက်စီးပွားရေးစနစ်ပေါ့လေနော်ကျွန်တော်တော့အဲ့ဒါကိုဟိုလှုပ်ဆောင်ပေါ်ဆောင်သွားမယ်ဟိုခုနလိုအဓိကကျွန်တော်အခုဟိုဝဒေသမှာခုနလိုစိုက်ပျိုးရေးကဥမာဆန်စပါတိနံဆက်ပြုတ်ပြုတ်အခက်ခဲရှိတာပေါ့နော်အဲ့တော့အဲ့ဒီဒေတာနဲ့ကန့်ညီတဲ့ခုနနှစ်ရှိနှစ်တူဟိုတိနံတွေကိုကျွန်တော်ဆက်ပြုတ်ပြီးတော့အဲ့ဒီဈေးကွက်ရရှိအောင်ကျွန်တော်တို့အဲ့လိုမျိုးပေါ့ဆက်သွယ်ပြီးတော့ဟိုဈေးကွက်ဟိုရရှိအောင်ကျွန်တော်ကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့အဲ့လိုမျိုးဖော်ဆောင်ထားတာရှိပါတယ
်ဝါမျိုးသားစီလုံးညီညီရေးပါတီအနေနဲ့ဝါဒေတာတင်းမှာရှိတဲ့ဆက်ပြုတ်ရေးလုပ်ငန်းတွေကိုတိုးတက်ဖို့အဓိကလှုပ်ဆောင်သွားဖို့ရှိပြီးတိုင်းရင်းသားဒေသတွေမှာအများဆုံးဆုံးရှုံးကြုံတွေ့နေရတဲ့အမျိုးသမီးနဲ့ကလေးသင်ငယ်တွေရဲ့အခွင့်အရေးတွေကိုလည်းအပြည့်အဝရရှိအောင်လှုပ်ဆောင်သွားဖို့ရှိတယ်လို့ဦးညီပလုတ်ကပြောပါတယ်
။အဲဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍအနေနဲ့ကျွန်တော်တို့ကတာဏန်လောက်ဆိုမြင့်တင်ခြင်းတယ်။တာဏန်လောက်လည်းသူတို့စီယုံတယ်။စီယုံနိုင်တဲ့လောက်လည်းခုနလိုတဖြည်းဖြည်းတော့ဟိုအမျိုးသမီးကဏ္ဍကတော့ဟိုစာတုတ်တက်လာမှာပါ။ဒီကလေးလူငယ်များအတွက်လည်းကျွန်တော်အတတ်နိုင်ဆုံးကတော့အထူးတစ်ဖြစ်ကျွန်တော်ဒေသမှာကျောင်းမနေရတဲ့ကလေးတွေဟိုများတာပေါ့နော်ဒီလိုကလေးတွေပညာသင်ကြားနိုင်မှသူတို့ရတင်ရတဲ့အခွင့်အရေးတွေဟိုသူတို့ဘဝလုံခြုံဖို့အတွက်လည်းကျွန်တော်အတတ်နိုင်ဆုံးကျွန်တော်လည်းစူးစမ်းပြီးတော့ဆောင်ရွက်သွားဖို့ကျွန်တော်ရည်ရွယ်ထားပါရှိပါတယ်ကျွန်တော်ပါတီအထက်ကကတော့ကတိစကားတွေကိုကျွန်တော်အထူးတစ်ဖြစ်ကျွန်တော်တက်ဆိုင်ရာဝင်ပြိုင်တဲ့မြို့နယ်တွေမှာကျွန်တော်လေတာယာစီပင်တာယာဝတ်ပြောဖို့ကျွန်တော်အသက်ညံဆုံးကျွန်တော်တို့ကပါဝင်စ조사ဆောင်ရွက်မယ်ဆိုတဲ့ဂရုစကားတွေတော့ကျွန်တော်ပေးထားတာရှိပါတယ
်ဝအမျိုးသားစီလုံးညီညွတ်ရေးပါတီကို1989ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီး2010မှာပြန်လည်မှတ်ပုံတင်ခဲ့တာဖြစ်ပါတယ်ပါတီဝင်အားကတော့9000ကျော်ရှိနေပါတယ်ဒီမိုကရေစီစံနှုန်းနဲ့ညီလူ့အခွင့်အရေးတွေရရှိဖို့နဲ့တိုင်းရင်းသားလူမျိုးစုတွေကိုယ်ပိုင်ပြန်လည်ခွင့်တွေရရှိဖို့မွန်မျိုးသားပါတီကလာမယ့်2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာပါမွန်မျိုးသားပါတီအနေနဲ့မွန်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်15မြို့နယ်အတွင်းကနေပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်နေရာတွေအတွက်ကိုယ်စားလှယ်လောင်း53ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်း10ဦးပါဝင်ပြီးပါတီရဲ့မူဝါဒနဲ့ပတ်သက်လို့တွဲဖက်တွင်ရင်မူနိုင်စုံမြင့်ကအခုလိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီမှာပေါ့ကျွန်တော်နိုင်ငံမှာဒီမိုကရေစီအခွင့်အရေးတွေရရှိဖို့ဘောနော်တန်းတူညီမျှတဲ့အဲ့လိုဒီမှာလူ့အခွင့်အရေးတွေရရှိဖို့ပေါ့ဒါတွေကအခြေခံပေါ့ဗျာ။အဲ့ဒီတော့ကျွန်တော်တို့တိုင်းသားတွေနည်းနည်းဟိုရင်ကိုပိုင်ပြဟိုရင်ကိုပိုင်ပြတန်းခွေနဲ့ဟိုရင်ဘူးတန်းတူကြီးရေကိုပိုင်ပြတန်းခွေကိုရရှိဖို့အဲ့ဒါပြီးတော့အခြေခံတဲ့ဟာကကျွန်တော်တို့အမှန်ကန်တဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတစ်ခုကြီးထောင်ဖို့ပေါ့နော်ဒီနေရာမှာကျွန်တော်တို့အမျိုးသားတိုင်းသားတွေကတကယ်တမ်းလို့တဲ့အခွင့်အရေးရရှိဖို့ပေါ့နောက်ပြီးတော့ပြည်ရင်းညံရေကိုကောင်းတဲ့ဖို့ပေါ်ပေါ်နော်ပြည်ရင်းညံရေးကိုတင်နိုင်ငံတော်ဆွေးရအနေနဲ့တန်းတို့ရေးပေါ်ချေခံပြီးတော့ဒါဟိုလေပြည်ခိုင်ရဆက်ကြီးဇာရညံညံရေးကိုခေါ်နိုင်ဖို့ပေါ့တော့ကျွန်တော်နိုင်ငံမှာနောက်ထပ်ဆီအနာရှင်စနစ်ဘယ်လိုမှမပေါ်ပေါက်နိုင်အောင်ကျွန်တော်တို့အဓိကထားတော့ဗျာနောက်တော့ဒီစီဝရေးစာမရေးပညာရေးတိုးတက်အောင်ဒါတော့အကောင်းဆုံးဖြစ်အောင်ဒါကျွန်တော်တို့ပြည်သူတွေမွန်ဘုတ်ဝန်တို့တက်တာအောင်ပေါ့ဒါနိုင်ငံတော်ကျွန်တော်တို့ပါတီကျွန်တော်ဖြစ်ပေါ်လာမယ်ဆိုတာတောင်းယူရမယ်အဲ့ဒီအချက်တို့ဥစားပေးတာပေါ့ဗ
ျမွန်မျိုးသားပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေလွှတ်တော်ရဲ့ရောက်ခဲ့မယ်ဆိုရင်တော့အာဏာရှင်စနစ်ချဆုံးမှုနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့လှုံ့ဆော်တော့ဖို့ရှိတယ်လို့နိုင်စုံမြင့်ကပြောပါတယ်ဒါပြင်ပါတီရဲ့ကိုယ်စားလှယ်လောင်းနေမဲဆွယ်စီဝင်စင်းတဲ့အချိန်တွေမှာလည်း တူတူတွေကိုမဖြစ်နိုင်တဲ့ခရီးတွေမပေးဘူးပြောဆိုထားတယ်လို့နိုင်စုံမြင့်ကပြောပါတယ
်။ဒါပေမဲ့ကျွန်တော်တို့ပြောချင်တယ်ကျွန်တော်တို့ပါတီကကျွန်တော်တို့ပြည်နယ်နော်ကိုဒေသကုလူမျိုးကိုအဓိကဆောင်ပေးပြီးလုပ်တဲ့ပါဖြစ်ဒီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လွတ်တော်တဲ့အောင်ဒီ2015အောင်နိုင်မှုနဲ့တူလွတ်တဲ့တဲ့ရောင်းနေကိုပါတီကိုဒေသကရှိတဲ့ကုလူမျိုးတွေပေါ့နော်ကိုရှိတဲ့တိုင်းဒေသတွေအားလုံးကဒါကိုအဓိကဆောင်ပေးပြီးလုပ်မယ်တူတက်အောင်ပို့ဖြူအောင်ဆိုပေါ့ဆိုတော့တူတက်ဖို့ပြည်ဆိုတာဒါအားလုံးရေပြပြောတော့ပေါ့ဗျာလမ်းမဆက်သေး electricity ပညာရေးချမ်းမရေးအစပေါ့ဗျာကျွန်တော်တို့ဒါတွေဆောင်ပေးပြီးလုပ်မော့ပထမဆုံးတော့ကျွန်တော်တို့မွန်နေမွန်ပြည်နယ်သူပြည်နယ်သားတွေအများစုကတစ်ဖက်တစ်လမ်းရောင်းလဲနိုင်အောင်ပေါ့ကိုပြည်နယ်မှာစမှုဒေသတွေဖြစ်လာဖို့ဒါတွေကျွန်တော်တို့အရင်ဆုံးစူးစမ်းပြရမယ်ပိုင်းပေါ့ဗျာပထမဦးစားပြရမယ်လို့ရလို့ပြောချင်တယ်ပေါ့ဗျာ
မုံမျိုးသားပါတီကို1990ရွက်ကွက်ပွဲမတက်မီကတည်းကတည်ထောင်ခဲ့တာဖြစ်ပြီး2014ခုနှစ်မှာပြန်လည်မှတ်ပုံတင်ခဲ့တာပါပါတီဝင်အင်အားကတော့9000ကျော်ရှိနေပါတယ်ကျွန်တော်သိရပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပို့လိုက်တာပ
ါနိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကိုနှာစင်ခဲ့ရတာပါအခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာဆက်ဆက်ဘက်ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA ကိုအင်တာနက်စာမျက်နှာကနေပြီးဝေဖန်အကြံပေးစာတွေပို့လို့တဲ့သောတာရှင်တွေနှာစင်လို့တဲ့တည်ခြင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့ရင်တော့2923125554ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။ကြာသပတေးနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ကျမရေကန္တာဥအောင်ခင်ရဲ့မြန်မာရေးတုံတက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနှာစင်ကြရမှာပါ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။ဆီးရီးယားရေးနိုင်ငံကဆွေးနွေးပွဲတွေကိုဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာဒီကနေ့စကျင်းပဖို့စီစဉ်ထားပါတယ်။ဆီးရီးယားမှာ၄နှစ်ခွဲကြာဆက်မပြတ်ဖြစ်နေတဲ့ထိတ်လန့်တုံ့လုပ်ဖွဲ့အခြေအနေအဆုံးသတ်စေဖို့ဒါဟာနှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီကနေ့လုံမဲ့ဒုတိယအကြော့အလို့သဘောဆွေးနွေးပွဲတွေမှာတော့အမေရိကန်ပြည်ထောင်စုရုရှား၊ဆော်ဒီအာရေဗျားနဲ့တူရကီနိုင်ငံတွေကအကြီးတန်းတန်တမန်တွေတက်ရောက်ကြပါမယ်။ဂျော်ဒန်မြစ်နောက်ဘက်ကမှဒီကနေ့ဓာတ်နဲ့ထိုးတိုက်ခတ်သူပါလက်စတိုင်းတို့တနက်နေ့ပြစ်ခတ်ခံရပြီးဒဏ်ရာပြင်းထန်ရသွားတယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။ကပ်ဘေးဆိုးတစ်ခုကြောက်ရွံ့သူတို့ဖြစ်လာနေပြီလို့ကုလသမဂ္ဂကတတိပေးနေတဲ့အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေထဲမှာဒါဟာအခုနောက်ဆုံးဖြစ်လာတဲ့ဖြစ်ရပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကိုအရှိန်မြင့်ပြီးထိုးစစ်ဆင်နေတာနဲ့မျှရေရှည်လုနိုင်မဲ့မြေပြင်စစ်ဆင်ရေးတွေကိုပမာဏကြီးကြီးမားမားလုပ်သွားဖို့ရည်ရွယ်ချက်မရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။မဟာဗျူဟာအပြောင်းလဲတဲမှာဒီကြောင်တိုက်ခိုက်မှုတွေပိုလို့တာနဲ့မြေပြင်စစ်ဆင်ရေးတွေပါပါလာနိုင်ခြင်းရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာကပြောပါတယ်။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းကအမေရိကန်စစ်အခြေစိုက်စခန်းအစ်တစ်ခုမှာစောက်လုပ်ရေးလုပ်ငန်းတွေပြန်ဆောင်နေပါပြီ။အမေရိကန်စစ်စခန်းကိုအငင်းပွားပွဲရွှေ့ပြောင်းမဲ့ကိစ္စတားဆီးဖို့ကျွန်းအုပ်ချုပ်ရေးမှူးကကြိုးစားတဲ့အပေါ်ဂျပန်အစိုးရကအနိုင်ရလိုက်တဲ့သဘောပါပဲ။မြေကြီးအသေးပြောင်းလုပ်မဲ့ပစ္စည်းတွေနဲ့အတူဟဲနိုကူပင်လယ်ကွေးမှာဆောက်လုပ်ရေးပင်လယ်ကွေးကဆောက်လုပ်ရေးလုပ်ငန်းခွင်ကိုအလို့သမားတွေရောက်လာတာနဲ့အမျှဒေါသထွက်နေတဲ့ဆန္ဒပြသူတွေကလည်းအပြင်ဘက်မှာစုဝေးနေကြပါတယ်ဆန္ဒပြသူအများပြားကလမ်းပေါ်မှာထိုင်ပြီးဝင်ပေါက်ကိုပိတ်ဆို့ထားကြပါတယ်ကျင်းပဖို့ရပိုင်းမဲ့လူတော်တဲ့ယူကော့ပွဲနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးချင်းနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်လူညိုရေးချင်းနေကြောင်းရာနဲ့ချီတဲ့မြို့နယ်တွေနဲ့ခြေရွာဥစုတွေမှာယူကော့ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်ခဲ့တဲ့ပုံစိုးရိမ်နေကြောင်းမစ္စရန်ဟီလီကပြောပါတယ်ဘူရူနီကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ထူထူညီလေးကတတိယကော်မတီမှာမြန်မာနိုင်ငံလူခွင့်ရေးကြီးနေဆိုင်ရာအစည်းအဝေးကိုတင်သွင်းချိန်တွင်မစ်ဆန်ယီလီကအဲ့လိုပြောသွားတာပါခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စစ်ထရစ်ဖရန်ကလင်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။အခုညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာမျိုးပါ။
This program has come to you from the Voice of America, Washington.